Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ်မေလ1ရက်တောက်ကြနေနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 32 49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုစိုးဝင်းလိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါဘော်လီမိုးမြို့မှာလူမဲအမျိုးသားငယ်တည်ဆုံမှုရက်တက်ဖွဲ့စုံစမ်းစစ်ဆေးချက်ကိုအစိုးရရှိနေပြီလက်ထဲအပ်လိုက်ပါပြီနေပေါ်ငလျင်ကြောင့်တည်ဆုံသူတိုးလာနေတယ်လို့အသက်မတိကြံရစ်သူနောက်နှစ်ဦးကိုလည်းကတ်ကဲတင်လိုက်ပါတယ်ဂျာမနီကနာမည်ကျော်စပိန်ပြိုင်ပွဲတစ်ခုကိုတိုက်ခိုက်ဖို့ကြံစီတယ်ဆိုတဲ့စွဲချက်နဲ့လူနှစ်ဦးကိုဖမ်းလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နိုင်ကသူရဥရှိမန်အဖွဲ့ဟာအမေရိကန်ရဲ့အထင်ကရလွှတ်တော်အမတ်တွေနဲ့မနေ့ကတွေ့ဆုံခဲ့ပါတယ်။ဒါအပြင်အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးနဲ့လည်းတနင်္လာနေ့မှာတွေ့ဆုံဖို့ရှိပါတယ်
။ During his visit to Burma in August 2014, Secretary Kerry invited members of the Burmese Parliament.
အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးပြောသွားတာပါ။တနင်္လာစီစဉ်ပြီးမှအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်ပါတီမှတ်ပုံတင်နောက်ဆုံးရက်မနေ့ကနိုင်ငံရေးပါတီစုစုပေါင်း80ကျော်ရှိသွားပြီဆိုတဲ့သတင်းလွှာကိုလည်းတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မန္တလေးကတောင်တမန်အင်းတွင်ငားကောင်ရီထောင်ထဲချီတည်ဆုံခဲ့တဲ့သတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘယ်လ်တီမိုးမြို့မှာရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားခြင်းတွင်လူမဲအမျိုးသားငယ်တူတည်ဆုံသွားတဲ့ဖြစ်ရပ်ပေါ်ရတဖို့ကစုံစမ်းစစ်ဆေးတာဂျာတာပရိနေကပြီးဆုံးသွားပါပြီ။အဲဒီတည်ဆုံမှုဖြစ်ရကြောင်းဘော်လီမိုးမြို့မှာအဒီကယုံတွေနဲ့လူရတာတွေဒီသတင်းပဲအစောပိုင်းကဖြစ်ခဲ့တာပါ။အစိုးရကစားကိုရတဖို့ကအစိုးရရှိနေတွေလက်ထက်အပ်လိုက်ပြီးဖြစ်ပြီးလူငယ်ကိုဖမ်းဆီးတာမှာပါဝင်တဲ့ရတဖို့ဝင်တွေကိုတရားစွဲသင့်မသင့်ဆိုတာရှေ့နေတွေကဆုံးဖြတ်မှာပါ။ဒါပေမဲ့အဲဒီဆုံးဖြတ်ချက်ကိုဘယ်တော့ချမယ်ဆိုတဲ့အချိန်သတ်မှတ်ချက်မရှိသေးပါဘူး။အခင်းပြည့်ရမှာပါဝင်တဲ့ရတဖို့ဝင်တွေအားလုံးကတော့စုံစမ်းစစ်ဆေးနေတဲ့ကာလအတွင်းတာဝန်ကနေရပ်ဆိုင်ထားပါတယ်။အသက်25နှစ်အရွယ်ဖရက်ဒီဂရေးရဲ့နာယေခန္ဓာကျင်းပါတဲ့တနင်္လာနေ့ကအဒီကယုံတွေအဆူရွားဆုံးဖြစ်ခဲ့ပြီးတဲ့နောက်မြို့မှာသတင်းတစ်ပတ်ကြာည10နာရီကနေမနေ့9နာရီအထိညမထွက်ရအမိန့်ကိုမြို့တော်ဝန်ကထုတ်ပြန်ထားပါတယ်။အင်္ဂါနေ့ကစပြီးညမထွက်ရအမိန့်အာဏာတပ်ဝင်နေပြီဖြစ်ပေမဲ့အဲ့ဒီအမိန့်ကိုအာခံသူတချို့ရှိနေသေးပါ။ဖရက်ဒီဂရေးတည်ဆုံတဲ့ဖြစ်ရပ်ပေါ်မကျေနပ်တဲ့ဆန္ဒပြသူတွေဟာဘော်လီမိုးမြို့အပါအဝင်ဝါရှင်တန်ဒီစီမြို့တော်၊နယူးယောက်၊ဖီလာဒယ်ဖီးယား၊မင်နီဆိုတာစတဲ့အမေရိကန်မြို့ကြီးတွေမှာဂျာတာပရီနေအထိနေ့စဉ်နဲ့အမျှဆန္ဒပြပွဲတွေလုပ်နေပါတယ်။ဘော်ဒီမိုးတမျိုးထဲမှာရင်ဒီတရင်ဘတ်တွင်ဖန်ဆီးထားသူ200ကျော်ရှိပြီးအဲ့ဒီအထက်ကထပ်ဝက်လောက်ကိုတော့ပြန်လွတ်ပေးပြီးပါပြီ
။နီပေါ်နိုင်ငံမှာပြီးခဲ့တဲ့ဒီတရင်ဘတ်အတွင်လှုပ်သွားခဲ့တဲ့ငရင်ကြောင့်ဖြစ်စည်းသွားတဲ့အဆောက်အဦတွေကြားကနောက်ထပ်လူနှစ်ဦးကိုဂျာတာပရိနေကကယ်တင်လိုက်နိုင်ပါတယ်။ငရင်ကြောင့်တေဆုံသူအရေအတွက်6000နီးပါးရှိလာနေပြီဖြစ်တဲ့အချိန်အဲ့ဒီလိုကယ်တင်လိုက်နိုင်တဲ့ဒီတရင်ဟာဝမ်းသာစရာဖြစ်စေခဲ့ပါတယ်။ပြိုကျနေတဲ့တဲခုခံအဆောက်အဦပြည်အောက်ကနေအသက်15နှစ်အရွယ်ပမ်ပါတမန်ဆိုသူလူငယ်လေးကိုကယ်တင်လိုက်နိုင်တဲ့အချိန်ခတ်တမန်လူမျိုးပေါ်မှာဩဘာသံတွေနဲ့ကျေလောင်စွာထွက်ပေါ်လာခဲ့ပါတယ်။နောက်ထပ်နိုင်အင်းငယ်ကြတဲ့အခါအသက်30ဝန်းကျင်ရှိတဲ့ခရစ်စနာဒေဗီခတ်ကာဆိုသူဟိုတယ်မိဖို့ကြောင့်ဝန်ထမ်းတဦးကိုထပ်မံကယ်တင်လိုက်နိုင်ပါတယ်။မြေမုံအနေနဲ့ဖုံးအုပ်နေတဲ့အဲ့ဒီဆက်ကျော်သက်အရွယ်လူငယ်လေးကိုယာယီတိဆောက်ထားတဲ့ဆေးရုံကိုထန်းစင်နဲ့ခေါ်မသွားခင်သူ့လက်ဘင်းကိုထိန်းတဲ့အစွန်းနဲ့တတ်ပေးလိုက်ကြပါတယ်။ဒါပေမဲ့အဲ့ဒီလူငယ်လေးခန္ဓာကိုယ်မှာတိရှာရောင်ရမ်းမှုအနေငယ်သာရှိတယ်လို့ကျမကြီးဝန်ထမ်းတွေကပြောပါတယ်။အစာဦးပြက်အောက်အမောင်ထဲမှာပြေးမိနေတဲ့အချိန်အနားမှာတွေ့တဲ့ထောပတ်ဘူးကိုဖွင့်စားပြီးသူအသက်ရှင်နေတာဖြစ်ကြောင်းအဲ့ဒီလူငယ်ကပြောပါတယ်။ကက်တင်လက်နေတဲ့အမျိုးသမီးဟာလည်းတတိယနေပြီးသူ့အနေနဲ့အသက်တဖန်ပြန်လဲမွေးဖွားတယ်လို့ခန်းစားရကြောင်းပြောတယ်လို့ကစေရေးဝန်ထမ်းတွေကပြောပါတယ်
။ဂျာမနီနိုင်ငံမှာမေဒီနေ့ဒီကနေ့မှကျင်းပမယ်ထင်ရှားတဲ့စပိန်စီပြိုင်ပွဲတစ်ခုကိုတိုက်ခိုက်မယ်။အစ္စလာမ်ဆွေရောက်ဝါဒီတွေရဲ့အကြံစည်ဆိုတာကိုဟန်တားလိုက်နိုင်တယ်လို့ဂျာမန်ရက်တပ်ဖွဲ့ကဂျာတပရီနေမှာပြောပါတယ်။တူရကီနယ်ဘွားဂျာမန်နိုင်ငံသားနဲ့သူ့ရဲ့ဇနီးဖြစ်သူတူရကီနိုင်ငံသူတို့ကိုဖရန့်ဖို့မြို့ရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ပေါက်ခွဲရေးပစ္စည်းတွေလုလို့ရတဲ့ဓာတ်ပစ္စည်းအများအပြားကိုအမျိုးသားတဦးကထူးထူးခြားခြားလာဝယ်သွားတဲ့အကြောင်းကုန်မာဆိုင်တစ်ခုရဲ့လူသမားကရဲတပ်ဖွဲ့ကိုအကြောင်းကြားခဲ့တာပါ။အဲ့ဒီဇနီးမောင်နှံရဲ့အိမ်ကိုရဲတပ်ဖွဲ့ကစီးနီးဝင်ရောက်ပြီးရှာဖွေတာမှာလက်နက်တွေနဲ့ဘုံးလုတဲ့ပစ္စည်းတွေကိုတွေ့ခဲ့ရပါတယ်။လူထောင်ပေါင်းများစွာလာမဲ့ဖရန့်ဖို့မြို့ကနှစ်ပတ်လည်စပိန်စီပြိုင်ပွဲကိုပုံခွဲတိုက်ခိုက်ဖို့အဲ့ဒီဇနီးမောင်နှံကကြံစီခဲ့ပုံရတယ်လို့ရဲတပ်ဖွဲ့ကယုံကြည်ပါတယ်။ဒီလိုဖန်ဆီးလိုက်ပြီမဲ့လေကျိုတင်ကာကွယ်တဲ့အနေနဲ့ဒီကနေ့စပိန်စီပြိုင်ပွဲကိုတာဝန်ရှိသူတွေကပယ်ဖျက်လိုက်ပါတယ
်။အီရန်နိုင်ငံအတွင်းမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေနဲ့တိုက်ခိုက်နေတဲ့ဆွန်နီတပ်ဖွဲ့တွေနဲ့ကတ်လူမျိုးစုပက်ရှမာဂါတိုက်ခိုက်ရေးသမားတွေကို ဓာတ်ရိုက်အကူအညီပေးနိုင်မယ့်ဥပဒေပြုနိုင်မှုအမေရိကန်အောက်လွှတ်တော်အမတ်တွေကစဉ်းစားနေပါတယ်အဆိုပြုချက်အရ IS အဖွဲ့နဲ့တိုက်ခတ်နေတဲ့အီရတ်တပ်ဖွဲ့ဝင်ကိုတင်နှံပို့ချရေးနဲ့လက်နက်တပ်ဆင်ရေးအတွက်အကူအညီပေးဖို့ရထားတဲ့ဒေါ်လာ815သန်းတည်းက196သန်းနဲ့ညီမျှတဲ့25ရာခိုင်နှုန်းကိုအဲ့ဒီအဖွဲ့နှစ်ဖွဲ့စလုံးကခွဲဝေလက်ခံရရှိမှာဖြစ်ပါတယ်။ဒါ့အပြင်အီရတ်လူမျိုးစုဆွန်နီမွတ်စလင်ဘာသာဝင်တွေနဲ့ကတ်လူမျိုးစုတွေနဲ့ပိုမိုလက်တွဲဆောင်ရွက်ရေးနဲ့နိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပါမယ်ဆိုတဲ့အီရတ်အစိုးရအပေါ်အကူအညီပေးရေးသဘောတူညီချက်မှာပါဝင်တဲ့အချက်တွေကိုပြည့်မီအောင်အီရတ်အစိုးရဘက်ကမစွန့်ဆောင်နိုင်ရင်စုစုပေါင်းထောက်ပံ့ငွေတွေကကျန်နေတဲ့ဒေါ်လာ936သန်းနဲ့ညီမျှတဲ့60ရာခိုင်နှုန်းရရှိဖို့အတွက်လည်းသူတို့အနေနဲ့ရှောက်ထားခွင့်ရှိမှာဖြစ်ပါတယ်။အခုအဆိုပြုထားတဲ့မူကြမ်းဟာအမေရိကန်အစိုးရရဲ့ policy ကိုထင်ဟစေမဲ့အစီအစဉ်မဟုတ်ကြောင်းနိုင်ငံရေးဌာနပြောခွင့်ရမယ်ရီဟပ်ကကြာသပတေးနေ့မှာပြောပါတယ်အမေရိကန်အစိုးရရဲ့ policy အရလက်နက်ထောက်ပံ့မဲ့အစီအစဉ်အားလုံးဟာအီရတ်အစိုးရကတဆင့်သွားရမယ်လို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ဘ ਹੁ အစိုးရကတဆင့်ချင့်ကပ်ပြီးဆောင်ရွက်တဲ့လုပ်ရဟာညှို့ပြီးအများစုကိုကိုစားပြုနိုင်တဲ့ democratic အီရတ်နိုင်ငံတည်ထောင်ရေးအတွက်အကောင်းဆုံးနည်းလမ်းဖြစ်တယ်လို့လည်းမယ်ရီဟပ်ကပြောပါတယ်
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE ကနေတောက်ကြနေမယ့်ပြည်ထောင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုကစီးပွားရေးအတန်းခတ်အရေးယူထားတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကိုစီးရင်တဲ့ကနေပဲ့ဖြတ်ပေးတင်တယ်လို့ပြည်ထောင်စုမြန်မာနိုင်ငံကုန်သင်များနဲ့စမုလမှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကပြောလိုက်ပါတယ်။ဦးဝင်းအောင်ဟာအဲ့ဒီအရေးယူခံထားရတဲ့စီးရင်တဲ့ကနေမကြာခင်ရပိုင်းကမှပဲ့ဖြတ်ခံထားရပြီးတဲ့နောက်ရိုက်တာသတင်းဌာနနဲ့ကြာသပတေးနေ့ကတွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းအဲ့လိုပြောလိုက်တာပါ။သူဟာအမေရိကန်ရဲ့အရေးယူခံရတဲ့စီးရင်တဲ့ကနေပဲ့ဖြတ်ခံရတဲ့ပထမဆုံးမြန်မာစီးပွားရေးလုပ်ငန်းရှင်လည်းဖြစ်ပါတယ်။နောက်ထပ်မြန်မာစီးပွားရေးလုပ်ငန်းရှင်တွေကိုစီးရင်တဲ့ကနေပဲ့ဖြတ်ပေးခြင်းအပြင်စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့အမေရိကန်ကုမ္ပဏီတွေနဲ့အဲ့ဒီလူတွေလက်တွဲလှုပ်ဆောင်နိုင်မယ်လို့ဦးဝင်းအောင်ကဆိုပါတယ်။ဦးဝင်းအောင်နဲ့သူပိုင်ဒဂုံအပီပီဆိုင်ရာလီမိတက်ဒဂုံတစ်လုပ်ငန်းလီမိတက်တို့ကိုတန်ခတ်အရေးယူတဲ့စီးရင်တဲ့ကနေအပီလာ23ရက်နေ့မှာအမေရိကန်ကပဲ့ဖြတ်ပေးခဲ့တာပါ။အဲ့ဒီစီးရင်တဲ့မှာမြန်မာစီးပွားရေးလုပ်ငန်းရှင်ဒါဇင်ပေါင်းများစွာကြံ့နေပါသေးတယ်။ဦးဝင်းအောင်ကိုစီးရင်တဲ့ကနေဘာကြောင့်ဖယ်ရှားလိုက်တယ်ဆိုတာအမေရိကန်ကအသေးစိတ်မပြောပါဘူး။ဒါပေမဲ့သူ့ကုမ္ပဏီတွေရဲ့စီးပွားရေးဆိုင်ရာအချက်လက်တွေကိုပြီးမယ်လို့ဦးဝင်းအောင်ကနေပြောထားဘူးတာဟာအဓိကအကြောင်းဖြစ်ဖွယ်ရှိတဲ့အကြောင်းသူ့ရဲ့ရှင်းနေဟောင်းဂျွန်ဗီဗာရီတိုကပြောပါတယ
်အခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပို့ကုန် Twin ကုန်ပန်း New S Exim ဘဏ်ကိုပြုပြင်ပြောင်းလဲရေးတချို့လုပ်ဖို့လိုအပ်တယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိနာကပြောလိုက်ပါတယ်ဒါပေမဲ့ဇွန်လကုန်မှာဒီဘဏ်အနေနဲ့လုပ်ငန်းတွေကိုဆက်လုပ်လို့မရတော့ဘူးဆိုရင်တော့အလုပ်ကင်ထောင်ပေါင်းများစွာခက်မြန်မြန်ပဲပျောက်သွားလိမ့်မယ်လို့သူကဆိုပါတယ်ဇွန်လကုန်မှာ Exim ဘဏ်ရဲ့လုပ်ငန်းလုတ်ကန်ခွင့်တက်တန်းကုန်ဆုံးမှာဖြစ်ပါတယ်ဒီတက်တန်းကိုကွန်ဂရက်စ်တော်ကထပ်ပြီးတိုးမပေးဘူးဆိုရင်အဲ့ဒီအချိန်ရောက်တဲ့အခါနောက်ထပ်စီးပွားရေးလုပ်ငန်းတွေကိုလက်ခံလုဆောင်တာရပ်ပြည့်ရမှာဖြစ်ပါတယ် Exim Bank ဟာအမေရိကန်စီးပွားရေးကုမ္ပဏီတွေရဲ့ပြပဖောက်တယ်တွေကိုဗန်ဒန်ငွေကြေးဆိုင်ရာအထောက်ပံ့အနေနဲ့ငွေချေးအာမခံချက်တွေပေးနေတဲ့ဘဏ်ဖြစ်ပါတယ်မြန်မာနိုင်ငံမှာလည်း Exim Bank ရဲ့လုပ်ငန်းတွေရှိနေပြီးအထူးသဖြင့်တော့အမေရိကန်နိုင်ငံစီတင်ပို့တဲ့မြန်မာစီးပွားရေးလုပ်ငန်းတွေကိုရေဒိုနဲ့ရေလငွေထုတ်ချေးတဲ့လုပ်ငန်းကိုလုပ်နေတာဖြစ်ပါတယ်မြန်မာနိုင်ငံဟာအသွင်ကူးပြောင်းရေးကိုဆက်လုပ်နေတာနဲ့အများစီးပွားဆက်ဆံရေးအားကောင်းခိုင်မာအောင်လုပ်ဖို့အခိုင်အမာတန်ဋိဌာန်ချထားတယ်ဆိုတာ Exim Bank အနေနဲ့ပြလိုက်တာပဲလို့မြန်မာနိုင်ငံမှာလုပ်ငန်းတွေလုပ်မဲ့အကြောင်းကြေညာတဲ့ February 6ရက်နေ့ရက်စွဲနဲ့ကြေညာချက်ထဲမှာ Exim Bank ဘုံအဖွဲ့ဥက္ကဋ္ဌ Fred Hochberg ကပြောထားပူပါတယ်
အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ Agency USAID ရဲ့အကြီးအကဲအသစ်ဖြစ်Gail Smith ကိုအမေရိကန်သမ္မတဘရာကိုဘောမားကအမည်စင်းတင်သွင်းလိုက်ပါတယ်။အထက်လူတော်ကတည်ပြုတယ်ဆိုရင်တော့ Smith ဟာ USAID ညွှန်ကြားရေးမှူးဟောင်း Rajiv Shah ကိုဆက်ခံရမှာပါ။ Shah ဟာ USAID အကြီးအကဲဖြစ်9နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်ပြီးခဲ့တဲ့ဖေဖော်ဝါရီလကအနားယူသွားတာပါ။ Smith ဟာတန်ဖိုးရှိတဲ့လူဖော်ကင်ပဲနဲ့မိတ်ဆွေတူဖြစ်တယ်လို့အမျိုးသားလူညွန်ရေးဂျန်ပေးပုဂ္ဂိုလ် Susan Rice ကကြာသပတေးနေ့ထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။ Smith ဟာ Rice နဲ့အတူအမျိုးသားလူညွန်ရေးကောင်စီမှာဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီရေးရာအကြီးအကဲညွှန်ကြားရေးမှူးအဖြစ်မကြာသေးခင်ကပဲတာဝန်ထမ်းဆောင်ခဲ့သူပါအဲ့ဒီယာဒူးနဲ့သူ့ရဲ့တာဝန်တွေထဲမှာကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီနဲ့လူသားချင်းစာနာမှုကူညီမှုဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ်အစိုးရအလုပ်ထက်မရောက်ခင် Smith ဟာသတင်းတော်တူအနေနဲ့အာဖရိကတိုက်မှာစီရေးစီးပွားရေးနဲ့နိုင်ငံရေးကိစ္စရပ်တွေကို20ကြာကြာသတင်းလိုက်ဖူးပါတယ်ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ကဖမ်းဆီးထားတဲ့သူ150ကိုထပ်ပြီးကယ်တင်လိုက်နိုင်ပြီလို့နိုင်ဂျီးရီးယားစစ်တပ်ကပြောပါတယ် နိုင်ဂျီးရီးယားနိုင်ငံရှိမြောက်ပိုင်းဒေသမှာရှိတဲ့ဆမ်ဘီဆာတတော်တွင်ဘိုကိုဟာရမ်အဖွဲ့ကိုလိုက်လံတိုက်ခိုက်ပြီးတဲ့နောက်ကလေးငယ်တရားနဲ့အမျိုးသမီး50ကိုဗိုလ်ထုနေကကယ်တင်လိုက်နိုင်တဲ့အကြောင်းနိုင်ဂျီးရီးယားစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးစာနီဦးစမန်ကအပြူအေကိုပြောတာပါ။ကျေပြန့်တဲ့အဒီတတော်ကြီးဟာဘိုကိုဟာရမ်အဖွဲ့ရဲ့စခန်းအများစုတရှိရာနေရာဖြစ်ပြီးလွန်ခဲ့တဲ့နှစ်နိုင်ငံတွင်ဘိုကိုဟာရမ်အဖွဲ့ကပြန်ပြီးဆွဲသွားတဲ့ထောင်နဲ့ချီတဲ့သူတွေကိုခေါ်ဆောင်ထားတဲ့နေရာဖြစ်မယ်လို့ယုံကြည်ထားကြတာဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေနေနဲ့ခင်တဲ့အစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းနိုင်တို့ကပြပြခဲ့တာပါရှင်။အခုတော့ American Outlook ဥက္ကဋ္ဌ John Bainer ရဲ့ဖိတ်ကြားချက်နဲ့ American ပြည်ထောင်စုကိုမနေ့ကရောက်ရှိလာတဲ့ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်းဦးဆောင်တဲ့မြန်မာလွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာအထင်ကရ American လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တဲ့သတင်းအပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါရှင်။သူရဥရွှေမန်းဥဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာမနေ့ကအမေရိကန်အထက်လွှတ်တော်လူအများစုခေါင်းဆောင် Republican အမတ် Mitch McConnell အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အမတ် Nancy Pelosi အောက်လွှတ်တော် Democrat အမတ် Joe Crowley အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီအာရှနှင့် Pacific Sub Committee ဥက္ကဋ္ဌ Matt Selmon တို့နဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံရမှာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပမဲ့ထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေကိုအဓိကပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အမေရိကန်ဒုနိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကန်နဲ့မေလ၄ရက်နေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။သူရဥရွှေမန်းရဲ့ဒုတိယအကြိမ်မြောက်အမေရိကန်ပြည်ထောင်စုခီးစဉ်ကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီနဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာရုကပူးပေါင်းဖိတ်ကြားခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ
် During his visit to Burma in August 2014 Secretary Kerry invited members of the
Burmese parliament to travel to the United States. ဒေါက်ဆလီကူနှင့်အဂုလမြန်မာနိုင်ငံခီးစဉ်အတွင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကနေမြန်မာလွှတ်တော်ကိုယ်စားလှယ်တွေကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်အမေရိကန်အစိုးရအဖွဲ့ဝင်တွေအမေရိကန်ကွန်ဂရက်အမတ်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆွေးနွေးပြောဆိုဖို့ဖိတ်ခေါ်ခဲ့တာပါ American Outlook တော်ဥက္ကဋ္ဌ John Bainer ကလည်း American Congress အမတ်တွေနဲ့တွေ့ဆုံဖို့တီထောင်စုလွှတ်တော်နိုင်ကသူရဥရွှေမန်းကိုထပ်ပြီးဖိတ်ခေါ်ခဲ့ပါတယ်လို့သူကပြောသွားတာပါပြီးခဲ့တဲ့သတင်းပတ်တွေကမြန်မာအစိုးရကတစ်နှစ်ကို American Dollar 8,400 နဲ့စာချုပ်ချုပ်ငှားရမ်းခဲ့တဲ့ Washington DC အခြေဆိုင် Podestar အကျိုးဆောင်ဖွင့်နဲ့လဲသူရဥရွှေမန်းဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့တွေ့ဆုံဖို့ရှိပါတယ်မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအပြီးနောင်တက်မဲ့အစိုးရအဖွဲ့မှသူရဥရွှေမန်းကိုသမ္မတလောင်းအဖြစ်အဆိုပြုခံရမယ်လို့ American အခြေစိုက်နိုင်ငံတကာအဖွဲ့တွေကခန့်မှန်းပြောဆိုနေကြပါတယ်။သူနဲ့အတူပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးအပါအဝင်ကုံသွယ်ရေးနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးရာကော်မတီအဖွဲ့ဝင်ဦးဝင်းသန်းဒေါက်တာဝင်းမြင့်လယ်သမားအလုပ်သမားနဲ့လူငယ်ရေးရာကော်မတီအဖွဲ့ဝင်ဦးသိန်းထွန်းတို့လိုက်ပါလာပါတယ်ဒီတော့တွင်မှာပဲအမေရိကန်ပြည်ထောင်စုရွေးကောက်ပွဲလည်လာဖို့ဧပြီလ25ရက်နေ့ကဝါရှင်တန် DC ကိုရောက်ရှိလာတဲ့မြန်မာလွှတ်တော်နဲ့အရက်ဖက်ကိုယ်စားလှယ်12ဦးပါအဖွဲ့ဟာအမေရိကန်ရဲ့နိုင်ငံရေးစနစ်ကိုလည်လာနေတယ်လို့ခီးစင်မှာကိုရိုင်းပါဝင်သူတဦးဖြစ်သူရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ်
စာပိုင်းမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးစနစ်တွေပေါ့နော်တကယ်အထူးသဖြင့်ဒါကွန်ဂရက်ကိုဘလို့ပါဝါရှိလဲပြည်နယ်တွေဘလို့decentralize လုပ်တယ်လေပေါ့เนาะပါဝါတွေဘလို့အနှင်းထားလဲပြည်နယ်ကပါလီမန်ရဲ့အခြေအနေပေါ့เนาะအဲ့ဒါတွေကိုအခုလောလောဆယ်ပေါ့ကျွန်တော်တို့ဒါဟိုစာတွေ့လေ့လာနေတာပေါ့စာတွေ့ဆိုတဲ့နေရာမှာဟိုပညာရှင်တွေကပြောပြတယ်ကျွန်တော်တို့တခါဒီ state department က officials တွေကရှင်းပြတယ်ပေါ့เนาะအဲ့ဒီအနေထားဟိုပဲရှိသေးတယ်ပေါ့အခုလောလောဆယ်တော့
အဲ့တော့American ရွေးကောက်ပွဲနဲ့ဒီမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပခဲ့တဲ့အခြေအနေနဲ့ပေါ့နော်ဘလို့ကွာခြားတာတွေတွေ့ရလဲရှင
်အဲ့တော့ဒီ American နိုင်ငံမှာကဒီပြည်ထောင်စုအစိုးရလို့ပြောမှာပေါ့နော်ဒီ American အစိုးရကြီးကပြည်နယ်အသီးသီးကရွေးကောက်ပွဲတွေသူကလုံးဝဝင်မဆွတ်ဖက်ဘူးသူကလုံးဝပြည်နယ်အသီးသီးရဲ့အစိုးရတွေကိုသူကလုံးဝလွတ်လပ်ခွင့်ပေးထားတာအဲ့တော့ပြည်နယ်တစ်ခုချင်းမှာပြည်နယ်တစ်ခုနဲ့တစ်ခုမတူတဲ့စံနှုန်းတွေရှိတယ်ပေါ့နော်ရွေးကောက်ပွဲကိုဘလို့လုပ်မယ် ဟိုဘလို့စီမံခန့်ခွဲမယ်ဆိုတာအစဟိုကို့ပြည်နယ်အနေထားပေါ်မှာမူတည်ပြီးတော့သူတို့ကတတ်မှတ်တယ်မဲဆန္ဒနယ်တွေတတ်မှတ်တာအစပေါ့နော်တတိုင်းပြည်လုံးအတိုင်းအတာတွေနဲ့စနက်တက်တခုလည်းဖြစ်เสียမလို့ဘူးဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကြီးကအနေဆုံးစံတတ်မှတ်ချက်တွေကို minimum standard တွေကိုပြန်တန်းပေးလိုက်တာပဲသူကရှိတယ်ပြည်နယ်တခုချင်းစီကသူတို့ရဲ့ပြည်နယ်ရဲ့တဘာဝနဲ့ရှိတဲ့လူဦးရေနဲ့ကိုက်ညီတဲ့လွှတ်တော်ကိုသူတို့ဟာသူတို့ဖန်တီးတယ်သူတို့အပြည့်ဝဟိုသူတို့ပြည်နေတဲ့သူတို့လွတ်လွတ်လပ်လပ်စီမံခန့်ခွဲတဲ့အတွက်ကြောင့်မလို့ပေါ့နော်တကယ်ကိုပဲပေါ့နော်ဟိုလူတို့ရဲ့သဘောထားပေါ့နော်လူတို့ရဲ့သဘောထားလူတို့ရဲ့အတန်ကိုပေါ့နော်သူတို့အပြည့်ဝဟိုရနိုင်တဲ့အနေထားကိုသူတို့ဖန်တီးထားတွေ့ရတယ
်။သုံးပတ်ကြာမဲ့ခီးစဉ်တွင်အိန္ဒိယနာပြည်နယ်ရွေးကောက်ပွဲကျင်းပပုံကိုတွားရောက်လေ့လာကြမှာဖြစ်ပြီး Texas နဲ့ California ပြည်နယ်တွေကိုလည်းတွားရောက်လေ့လာကြမှာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံရေးပါတီတွေမှတ်ပုံတင်ဖို့နောက်ဆုံးရက်ဖြစ်တဲ့မနေ့ကတရားဝင်နိုင်ငံရေးပါတီပေါင်း80ကျော်ရှိနေပြီးစစ်စစ်ဆယ်ပါတီကျော်ရှိနေတာကြောင့်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ပွဲရှိတဲ့နိုင်ငံရေးပါတီပေါင်း80ကျော်ရှိသွားပြီဖြစ်ပါတယ်။လက်ရှိမှာတော့မဲဆင်းကိုအဓိကထားပြုစုနေတဲ့ရွေးကောက်ပွဲကော်မရှင်နေနဲ့ဗန္ဓာရေးဆိုင်ရာအခက်အခဲတွေလည်းရှိနေတယ်လို့ရွေးကောက်ပွဲကော်မရှင်ပြောခွင့်ရက VOA ကိုပြောပါတယ်။မတ်တန်ကီထိုက်ကအပြည့်စုံကိုပြောပြမှာပါရှင်။
ဟုတ်ကဲ့ပါရှင်။နိုင်ငံရေးပါတီသစ်များမှတ်ပုံတင်ခြင်းကိုတော့ဧပြီလ30ရက်နေ့ကြာသပတေးနေ့ကနောက်ဆုံးရက်ဖြစ်ပါတယ်။နောက်ဆုံးရက်အထိရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့တရားဝင်မှတ်ပုံတင်ကြပြီးနိုင်ငံရေးပါတီပေါင်း83ပါတီရှိနေပြီးစီစစ်ဖို့နောက်ထပ်လည်းတဒါဇင်လောက်ရှိနေသေးတယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ပြောခွင့်ရဦးဝင်းကိုကပြောပါတယ
်။ဧပြီလ30ရက်နေ့နိုင်ငံလျှောက်ထားတဲ့အဖွဲ့တွေကတော့သူဥပဒေနဲ့ညီစီစစ်ပြီးတော့ဟိုမှတ်ပုံတင်권ပြုသွားဖို့ရှိပါတယ်။တရားဝင်မှတ်ပုံတင်ပြီးတဲ့ပါတီကတော့83ရှိသွားပါပြီ။အဲနောက်ထပ်လျှောက်ထားသေးကတော့ကျွန်တော်အရေးတွက်မမှတ်မိဘူးပြ10ခုလောက်တော့ရှိမယ်ထင်တယ်
။နိုင်ငံရေးပါတီတွေမှတ်ပုံတင်ပြီးမှတော့ရွေးကောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေမှတ်ပုံတင်ကြဖို့ရှိပါတယ်။လွှတ်တော်ကိုယ်စားလှယ်တွေမှတ်ပုံတင်ပြီးမှမဲဆွယ်စည်းရုံးရေးကာလရောက်ရှိမှာဖြစ်ပါတယ်။လောလောဆယ်မှာတော့နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုကိုရက်ပေါင်း60တိုးပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကတိပေးထားပေမဲ့တရားဝင်တော့ထုတ်ပြန်ကြေညာတာမရှိသေးပါဘူး။ရွေးကောက်ပွဲတွေကိုတော့ဒီနှစ်အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းထဲမှာကျင်းပမယ်လို့ကြေညာထားပြီးအခုတော့တနိုင်ငံလုံးမဲဆန္ဒရှင်စင်းတွေကိုရွေးကောက်ပွဲကော်မရှင်ကတီးတန့်ပြုစုနေပါတယ်။ပြီးခဲ့တဲ့နှစ်ထဲတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ခံထားတဲ့သံခေါင်းစင်းပေါ်မှာအခြေမခံပဲပြည်နယ်နဲ့တိုင်းအသီးသီးတို့မှရက်ွက်လိုက်မဲဆင်းတွေကိုပြုစုနေတာဖြစ်ပါတယ်။မဲဆန္ဒရှင်အသိပညာပေးရေးလုပ်ငန်းကိုလည်းမေလအတွင်းမှာစမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကျုံတွေ့နေရတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ပတ်သက်ပြီးလဲသူ့အမြင်ကိုဦးဝင်းကိုကအခုလိုပြောပါတယ
်။ရွေးကောက်ပွဲအတွေ့အကြုံနဲ့သလိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေနည်းဥပဒေကျောက်ထုံးလုံးနည်းတွေလေ့လာစရာစာအုပ်စာဆောင်တွေလည်းအားနည်းပါတယ်။အဲ့ဒီကိစ္စတွေမှာရရှိတဲ့ဒီနိုင်ငံတော်ကခွဲခွေပေးနိုင်တဲ့ budget အရဟိုအများကြီးအားနည်းပါတယ်ဒါခင်မိတဲ့နိုင်ငံတွေကိုပြီးအောင်ကျွန်တော်တို့အများကြီးစူးစမ်းရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ရဲ့အဓိကအစဉ်ခေါ်မှုပါပဲနောက်လက်ဆွဲစာဆောင်လိုခါမျိုးတွေကတော့ကျွန်တော်တို့တိမတ်ဖွယ်ရအဖျားပြားတွေလည်းကျွန်တော်တို့ပြုစုထားပြီးပါပြီသို့တော်လည်းပဲဟိုပုံနှိပ်ပြီးတော့ distribution လုပ်ဖို့အထိကျွန်တော်တို့မှာဒီဟို budget အကန့်အသတ်ရှိပါတယ်အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့တချို့အကူအညီတွေအဲကြဘူးလည်းပဲသူတို့ကတော့ဂရီးပြူတာရှိပေမဲ့အခုချိန်ကြီးတော့ဝင်မလာသေးပါဘူ
းမြမရွေးကောက်ပွဲကျင်းပရေးလုပ်ငန်းစဉ်မှာနိုင်ငံတကာဘက်ကရောဘလောက်ထဲထဲဝင်ဝင်ဆောင်ရွက်နေတယ်လဲဆိုတာကိုလည်းဦးဝင်းကိုကအခုလိုပြောပြပါတယ
် capacity varying အပိုင်းပေါ့လေနိုင်ငံတကာရွေးကောက်ပွဲအသိပညာတိုးပွားရေးအတွက်ကိုကျွန်တော်တို့ UEC staff တွေရောနောက်နိုင်ငံရေးပါတီများရောနောက် CSO အဖွဲ့အစည်းများရောအဲ့ဒီအဖွဲ့အစည်းတွေကိုနိုင်ငံတကာစာနှုန်းတွေကိုသူတို့လေ့လာနိုင်အောင်ပြီးရင် workshop တွေဒီလိုနိုင်ငံတကာလေ့လာရေး mission တွေမှာထည့်ပြီးတော့ဆွေးနွေးဆောင်ရွက်နေပါတယ်။မဲဆန္ဒရှင်စီရင်ပြုစုခြင်းကိစ္စတို့နောက်တစ်ခါကျွန်တော်တို့ရဲ့မဟာဗျူဟာစီမံကိန်းပေါ့လေ strategic plan ရေးဆွဲရေးကိစ္စတို့မှာဤပညာဆိုင်ရာရောဒီ workshop တွေမှာကုန်ဒီဈေးစကားတွေရောကြက်ခံပြီးတော့သူတို့ဆောင်ရွက်ပေးနေပါတယ်
။ရွေးကောက်ပွဲကာလအတွင်းနိုင်ငံတကာစောင့်ကြည့်ရေးအဖြစ်နဲ့တော့ရွေးကောက်ပွဲကျင်းပချိန်မှာစောင့်ကြည့်လေ့လာဖို့အတွက်ကာလတို့အဖြစ်နဲ့ဥရောပသမဂ္ဂနဲ့အမေရိကန်အခြေဆိုင် Carter Foundation တို့နဲ့သဘောတူညီမှုရထားပြီးနှစ်ဖက်သဘောတူလက်မှတ်ရေးထိုးနိုင်ဖို့ဆောင်ရွက်နေပါတယ်။ရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေလာရောက်လေ့လာခွင့်အတွက်လဲနိုင်ငံခြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ဦးဝင်းကိုကပြောပါရယ် ်ဒါပေမဲ့ရွေးကောက်ပွဲအကျိုးကဆလို့ရွေးကောက်ပွဲအပြီးအထိရေရှည်ကာလစောင့်ကြည့်ရေးအတွက်တော့နိုင်ငံတကာရဲ့ကန့်လန့်မှုသိပ်ပြီးမရှိသေးဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်ရှင
်မတ်တင်ကြီးထိုက်ပါရှင်မန္တလေးတိုင်းအမရပူရမြို့နယ်ကတောင်တမန်အင်းမှာငါးကောင်ကြီးထောင်ထဲချပြီးတော့တည်ဆုံနေပါတယ်ဧပြီလ1လအတွင်းဒါဟာနှစ်ကြိမ်ဖြစ်ခဲ့တာပါဒီလိုဖြစ်ရတာဟာသဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုမရှိတာကြောင့်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတွေက VOE ကိုပြောပါရယ်ကျမတို့ရဲ့သတင်းတောက်မအေးမာကအပြည့်အစုံပြောပြမှာပါရှင
်မန္တလေးတိုင်းအမရပူရမြို့နယ်ထဲမှာရှိတဲ့တောင်တမန်အင်းမှာဧပြီလ30ရက်နေ့မနက်ပိုင်းကစပြီးငါးရီအစုလိုက်အပြုံလိုက်တည်ဆုံခဲ့တာပါဒါဟာဧပြီလအတွင်းမှာအစုလိုက်အပြုံလိုက်တည်ဆုံမှုနှစ်ကြိမ်ဖြစ်ခဲ့ပြီဖြစ်ပါတယ်တဘောပဝင်းကျင်ထိသိမ်းရေးလှုပ်ဆောင်နေတဲ့စိတ်အောင်စုအဖွဲ့ရဲ့အတွင်းရေးမှူးအဖွဲ့ဝင်ကိုမောင်ဦးကတော့တောက်သမန်အင်းအတွင်းမှာရေစိုးတွေနဲ့ညဉ့်ညမ်းမှုတွေရှိနေတဲ့အပြင်အစိုးရအနေနဲ့တဘောပဝင်းကျင်ထိသိမ်းမှုတွေပြက်ကွက်တာကြောင့်ဖြစ်တယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ
်ဟုတ်ဘူးဒီနေ့ဖေးတာဖွေးခနဲ့နေတာပဲ1988နောက်ပိုင်းမှာဖေးတဲ့နှုံးဒီစကားအများဆုံးပဲတဲ့စိတ်အောင်တွေကရေခိုးလွတ်တယ်စိတ်အောင်ကဒိုင်းနဲ့အလုံးရင်းတော့မဟုတ်သူကအလုံးရင်းကတောင်ရင်းကြောင်ရင်းကိုသွားတာပြန်တော့6ကနေဝင်နေခါကဥရှိတော်တကားအောက်ကနေပြီးတော့တောင်းတမန်ကိုဝင်နေအဲ့ဒီကလည်းရေစိုးဝင်နှစ်ပေါင်း20ရော1993ခုနှစ်လောက်တည်းကထောက်လန်းကြီးရဲ့အာဏာနဲ့အဲ့ဒီအင်းကိုပိတ်ခဲ့ပြီးတစ်ချိန်လုံးလှောင်ပုတ်ပုတ်ခဲ့တဲ့ရေကတစ်ခါတစ်ချိန်တစ်ခါမှပြင်းရင်ထုတ်ချင်းဟုတ်လားကြရေပေါ့နော်ကြတဲ့အချိန်မှာများတဲ့အချိန်တော့ရေတော် overflow ကတော့သူ့အတူစီးသွားတာရှိတာပေါ့နော်အောက်ကြရေမှာထုတ်ပြစ်တာမရှိခဲ့ဘူးနောက်တစ်ခါ oxidation ဒီရေကိုမကောင်းဘူးဆိုတာသူတို့ပြောပါဟိုနည်းနည်းလေးတော့ပြောတယ်ဒါနဲ့အဲ့ရေကို maintenance ပြန်လုပ်တာဘာတစ်ခုမှမရှိဘူးအဲ့တော့ energy asset လက်ထက်ဒီကပြောင်းသွားတယ်ဘာမှမလုပ်တော့ခုရေကဆိုးပြီ site ကနေပြောရင်ဟဲ့အင်းထဲမှာမွေးတဲ့ငါးကတီလာပြီးရရေဆိုးမှဒီကောင်တော်တော်ရေတောင်းတောင်းရေဆိုးမှပျော်နိုင်တယ်ငါအဲ့ဒီလိုရေဆိုးမှပောက်တဲ့တီလာပြီးရတောင်မှပေတော့ဒီဘလောက်ဆိုးလဲဆိုတာကျွန်တော်တို့ကတက်ခွဲเสียမလို့ဘူးလို့တော့ကျွန်တော်ပြောချင်ပါတယ်။ရေဆိုးတာလည်းပါတယ်၊စိတ်ုံခိုးလို့တာလည်းပါတယ်၊ချီဆိုးရရလည်းဆွတ်တယ်၊အမိုက်ကလည်းကြရတယ
်။1980ခုနှစ်နောက်ပိုင်းမှာဒါဟာအများဆုံးငါးတွေတည်ဆုံမှုဖြစ်ခဲ့တာပါ။မန္တလေးတိုင်းထဲမှာတင်သဘောအပဝင်းကျင်ပျက်စီးဆုံးရှုံးမှုတွေအတော်များများဖြစ်ခဲ့ပြီး1985ခုနှစ်နောက်ပိုင်းအခြေအနေတွေနဲ့အခုလက်ရှိအခြေအနေတွေဟာအတော်ကိုကွာခြားသွားပြီဖြစ်ကြောင်းသဘောအပဝင်းကျင်ထိန်းသိမ်းရေးဆိုင်ရာပညာရှင်တဦးဖြစ်တဲ့ဒေါ်ဒေဝီသန့်စင်ကဆိုပါတယ်
ဒီမှာမန္တလေးဆယ်တော်ကြီးမှာဟိုရှင်းနှစ်လောက်တော့အလုပ်လုပ်ခဲ့တယ်ပေါ့နော်အဲ့ဒီအချိန်လုံးကနဲ့ပေါ့1985လောက်နဲ့အခုနောက်ပိုင်းဒီမှာဒီရောက်သွားတယ်ပေါ့နော်ပြီးခဲ့တဲ့
အစိုးရဘက်ကသဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုတွေရှိဖို့လိုအပ်တယ်လို့လည်းကိုမောင်ဦးကဆက်ပြောပြပါတယ
်။ရေဆိုးလို့ပါ၊ရှော့ခိုးတိုက်လို့ဘာတွေဘာကြောင့်ဆိုတာကသူတို့လုပ်ပြီပါ။သူတို့လုပ်ရမှာဘာဆိုတာဈေးကခံနေလို့တော့မှန်ကန်တဲ့တဲ့ရင်တစ်ခုတကယ်ကိုလက်ထုတ်လိုက်ကြရင်ပြည်ပြည်ကြကြမိမိကြပြောဖို့လိုတယ်ဝန်ခံဖို့လိုတယ်နောက်တော့ဘာဆက်လုပ်ပါမယ်ဆိုတော့ action plan ပြောဖို့လိုပါပြီ။ဒါသူတို့ကယဉ်ကျေးမှုကတော့ဟောတာယဉ်ကျေးမှုကိုတမိုးထားဟာတဲ့စံနှုန်းတွေကသူတို့အစိုးရဘက်မှာပေါ်ဆောင်နိုင်လို့အားနည်းတယ်လို့ကျွန်တော်တို့တွေ့တယ်။ဒီလိုပဲကျွန်တော်တို့အမီတူအဆင်အင်းဝပဲရှိရပါတော့နော်။ဒါတခါမင်းကုန်းမဲ့လေးရှိတယ်။ဒီတောင်တိုင်းအင်းရှိတယ်။ဒါမှလေးအမီတူအတွေပါ။ဒီ traditional park တွေမှာသူတို့ပေါ်ဆောင်နေရတာတွေကမလို့ဟိုအားရအလီဆမ်းရှိဘူးတစ်ချက်ကမပြောင်းကြည့်ရတော့ဘတ်ဂျက်မရှိလို့အဲ့လိုပေါ့ဟိုတစ်ခင်းတစ်ခင်းတစ်ခင်းလိုက်လိုက်နောက်ဆုံးမိကြတော့တကယ်ခိုင်မာတဲ့ policy တစ်ခုနဲ့မှန်မှန်ကန်ကန်စီမံစနစ်ကြအကောင့်တွေဖော်တာအားနည်းတယ်အဲ့ဒါတွေကအဲ့ဒါတွေရဲ့နောက်ဆက်တွဲကျွန်တော်ရဲ့ဟိုရင်းချင်းမှုပြယုတ်ပြီဒါပါဆိုင်ရာတာဝန်ရှင်ဆိုင်ရာတာမိုးကြီးအကုန်ကြဆင်းကုန်ရတယ်လို့ကျွန်တော်တော့တွေ့အဲ့တိုင်းမှမြင်မိတယ်
။ငါးရီအစုလိုက်ပြုံလိုက်တေဆုံးမှုဖြစ်ရတဲ့ပတ်သက်လို့တော့ဘာကြောင့်ဖြစ်ရတယ်လဲဆိုတာကိုအစိုးရဘက်နဲ့ငါးဦးစီးဌာနဘက်ကတော့တာဝန်ခံပြောဆိုတာမျိုးတွေတော့မရှိသေးပါဘူးရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။မကြခင်တောက်ချန်နေတဲ့ခင်းတိုင်းထုံးလွင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါရှင်။American လွှတ်တော်မှဂျပန်ဝန်ကြီးချုပ်ရှင်ဆိုအာပေပြောကြားခဲ့တဲ့မိန့်ခွန်းနဲ့ပတ်သက်ပြီးတော့အများဆုံးပြစ်တင်ဝေဖန်ပြောဆိုသူတွေဟာတရုတ်နဲ့ကိုရီးယားအာဏာပိုင်တွေပါ။ဒါပေမဲ့အတိတ်စစ်တွင်းကာလဂျပန်နိုင်ငံရဲ့အငင်းပွားစရာလုပ်ရက်တွေကို
ဒီဂျပန်နိုင်ငံရဲ့အငင်းပွားစရာလောက်ရက်တွေကစီးပွားရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုတော့အဟန့်အတားရှိပုံမရဘူးလို့တောင်ကိုရီးယားနိုင်ငံဆိုးမျိုးကနေ VOA သတင်းတော့ Brian Patton ပေးပို့ထားတဲ့သတင်းလွှာကိုဦးဆန်မိုးဝေကပြောပြမှာပါရှင
်။ American Congress လွှတ်တော်နှစ်ရပ်ပေါင်းကိုဗိုလ်ထုနေ့ကမင်ကွန်းပြောကြားရမှာဝန်ကြီးချုပ်အာဘေကဒုတိယကမ္ဘာစစ်နဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်ရကြောင်းနဲ့တည်ဆုံသွားခဲ့ရသူတွေအတွက်ဝန်ထမ်းကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့ Mr. အာဘေကတောင်ကိုရီးယားနဲ့တရုတ်ခေါင်းဆောင်တွေတောင်းဆိုနေတဲ့စကားမျိုးတော့မပြောခဲ့ပါဘူး။သူတို့လိုလားနေတာကတော့အာရှတိုက်ရဲ့နေရာအများစုကိုကိုလိုနီနယ်ချဲ့အဖြစ်သိမ်းပိုက်ထားစဉ်ကဂျပန်ဘရင်တပ်မတော်ကကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်ဓာတ်ရိုက်အသိမှတ်ပြုပြောဆိုတဲ့တောင်းပန်စကားဖြစ်ပါတယ်။အထူးသဖြင့်မင်းကလေးငယ်နှစ်သိန်းလောက်ကိုပျော်တော်စဲလို့ခေါ်တဲ့လိန်ဖြေပြဖို့အတွက်အသုံးပြုခဲ့တဲ့ကိစ္စကိုမှားကြောင်းဝန်ခံဖို့ဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူနော်ကွန်အေးကဂျပန်ဝန်ကြီးချုပ်ဟာအစ်စ်မှန်ပြန်လဲရင်ကြားစစ်စေနိုင်မဲ့အခွင့်အရေးကိုအသုံးမချခဲ့ဘူးလို့ပြောပါတယ်
။ Nilboni mi uye yonsaeseo balkin bawa gachi seige pyeongwae giyeohareo
နိုင်ငံတကာလူ့ဖွဲ့စည်းနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်အတိတ်ကအမှားတွေကိုအလေးထားကရိုးရိုးသားသားအသိမှတ်ပြုပြီးတော့ယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးပါတယ်လို့ကွန်အေးကကိုရီးယားဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ဒါပေမဲ့ဂျပန်နိုင်ငံကတော့အဲ့ဒီလိုမဟုတ်ပဲဆန့်ကျင်ဘက်ကိုတွားနေတယ်လို့သူကပြောပါတယ်တရုတ်မီဒီယာကလည်းမစ္စတာအာဘေရဲ့မိန့်ခွန်းဟာလူရင်းကိုတဲ့တဲ့မပြောဘူးလို့ဝေဖန်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကလည်းဂျပန်နိုင်ငံဟာအတိတ်သမိုင်းမှာရန်လိုခဲ့တဲ့လုပ်ရည်တွေကိုရိုးရိုးသားသားထုတ်ဖော်ပြောဆိုသင့်တယ်လို့ပြောပါတယ်မစ္စတာအာဘေဟာဂျပန်စစ်တပ်ရဲ့အခမ်းအနားကိုတိုးချဲ့ခြင်းပုံရနေပြီးဒီကိစ္စဟာဂျပန်နဲ့သူ့ရဲ့အိမ်ကြီးချင်းတွေကြားဆက်ဆံရေးကိုတင်းမာစေပါတယ်ဝင်းချတောင်းပန်ရေးနဲ့ပတ်သက်ပြီးတော့အထက်ကအရင်တာဝန်ထမ်းဆောင်ခဲ့မှုတွေဝန်ကြီးချုပ်တွေပြောဆိုတဲ့အတိုင်းဆက်လုပ်သွားမယ်လို့မစ္စတာအာဘေကပြောပါတယ်ဂျပန်နိုင်ငံကကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်အသိမှတ်ပြုဖို့ညှင်းပယ်တာဟာမစ္စတာအာဘေရဲ့ယုံကြည်ချက်သဘောထားကိုထင်ဟပ်ပြသတာလို့တိုကျိုတမ်ပေါ်တက္ကသိုလ်ရဲ့ခေတ်ပြိုင်အာရှရေးရာလေ့လာရေးအဖွဲ့ရဲ့ဒါရိုက်တာရောဘတ်ဒူဂျယ်ရစ်ကပြောပါတယ
် He is emotionally attached to this. I think it's difficult for us to understand that the opportunity
ဒီနေရာမှာသူရဲ့ခံစားချက်ပါနေပါတယ်ကျွန်တော်ထင်ပြောရရင်ကျွန်တော်တို့တွေနားလည်ဖို့ခက်တာကတော့နိုင်ငံရေးသမားတွေဟာတခါတလေသူတို့ယုံကြည်တဲ့အတိုင်းပြောကြလေရှိတာပါပဲ
တရုတ်နဲ့တောင်ကိုရီးယားတို့လိုလားတောင်းဆိုနေတဲ့တောင်းပန်မှုဆိုတဲ့ကိစ္စဟာဂျပန်ဝန်ကြီးချုပ်အတွက်နိုင်ငံရေးအရဘာမှထိခိုက်စရာမရှိပါဘူးလို့ပမောက်ခဒူဂျယ်ရစ်ကပြောပါတယ်။မစ္စတာအာဘေကမတောင်းပန်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့ဒီလိုလုပ်စရာမလိုဘူးလို့ယုံကြည်တဲ့အတွက်ဖြစ်တယ်လို့သူကပြောပါတယ်။မစ္စတာအာဘေအတွက်ကတော့ဒုတိယကမ္ဘာစစ်အတွင်းလိန်ကျေးကျုံကိစ္စတဲ့အမေရိကန်ဥဆောင်တဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုမှာပါဝင်နိုင်ဖို့အတွက်လေသမားတွေဘက်ကလက်ရောမှုရရှိစေဖို့ဟာပို့ပြီးတော့အရေးကြီးတယ်လို့ယူဆပုံရတယ်ဆိုတဲ့အကြောင်းဒူဂျယ်ရစ်ကပြောပါတယ
် That's a complex thing. That's much more complex than comfort women because you're not really going to lose or win votes.
ကိစ္စဟာပျော်ရွှင်စေမိမာရီအရေးကိစ္စတဲ့ပို့ပြီးရှုပ်ထွေးပါတယ်။ဘာလို့လဲဆိုတော့လိန်ကျေးကျွန်ကိစ္စအတွက်အရှုံးအနိုင်ကိုမဲခွဲဆုံးဖြတ်မှာမဟုတ်ပါဘူး။စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်တဲ့ကိစ္စမှာတော့မဲရှုံးသွားနိုင်ပါတယ
်။ Mr. Abe ကသူ့အနေနဲ့အနာဂတ်ကိုပို့ပြီးတော့အာရုံစိုက်စေချင်တယ်လို့ပြောပါတယ်။စစ်ပီးကာလဂျပန်စစ်တပ်ပေါ်ချမှတ်ထားတဲ့တတ်မှတ်ချက်တွေကိုအဆုံးသတ်စေခြင်းနဲ့ဒါမှသာဒေတာရင်းလုံခြုံရေးမှာပိုးပြီးတော့ထိထိရောက်ရောက်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အတိတ်ကအကြောင်းအရာတွေကြောင့်ဂျပန်နိုင်ငံအနေနဲ့စစ်အင်အားကြီးနိုင်ငံတနေနိုင်ငံဖြစ်လာစေမယ့်အစီအစဉ်ပေါ်တောင်ကိုရီးယားရဲ့ပူပန်မှုကိုအတိမတ်ပြုဖို့မစ္စတာအာဘေကညှင်းပယ်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံစီယုံအင်စတီကျူကဂျပန်ရေးရာသုတေသနပညာရှင်ကင်ဆုံချူကပြောပါတယ
်။Korean people think we have a kind of history of experience of
Korea ပြည်သူတွေမှာ colony ကျွန်ပြုတ်ခံရတဲ့တမိုင်းအတွေ့အကြုံရှိခဲ့တယ်။အဲဒါကြောင့်အခြေခံအဖြစ်ဂျပန်ကိုစစ်အင်အားကောင်းတဲ့နိုင်ငံအဖြစ်မမြင်လိုပါဘူး
။ဒါပေမဲ့ကုန်သွယ်ရေးနဲ့မြောက်ကိုရီးယားနိုင်ငံရဲ့ nuclear ချိမ်းခြောက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဂျပန်နဲ့အတူပူးတွဲလှုပ်ဆောင်ဖို့တောင်ကိုရီးယားကအလွန်စိတ်အားထက်သန်နေတယ်လို့ကင်ဆုံချူကပြောပါတယ
်။ So Korea and Japan should cooperate in many ways.And now the past history
တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့အကြားအတူပူးပေါင်းလုပ်တဲ့နေလာနေအများကြီးရှိပါတယ်။ဒါပေမဲ့အတိတ်ဖြစ်ခဲ့တဲ့တမိုင်းကြောင်းကနှစ်နိုင်ငံကြားမှာပြစ်ပခဖြစ်နေတာပါ။ဒါကိုပြောင်းပြစ်ဖို့လိုနေပါပြီ
။အရေးကြီးတဲ့အချက်ကအနာဂတ်မှာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားခိုင်မြဲတဲ့မဟာမိတ်ဆက်ဆံရေးမှာပြစ်ပခမဖြစ်အောင်အတိတ်ကအငင်းပွားစရာအရှုပ်ထွေးတွေကိုတိုးမလာအောင်ဟန်တားရေးပဲဖြစ်ပါတယ်လို့ဆိုပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တောက်ကြံနေနေခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါ line to meter 24 32 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါရှင်
ဒီလိုမကပဲယုံကြည်မကပဲသူကအတက်မချိသေးတဲ့ကလေးတယောက်ကိုခုလိုမျိုးလိန်နေဆက်ချာ
တိုင်းရင်တည်င်းလွှာအစီအစဉ်မှာအပြည့်အစုံကြားကြရမှာပါကျမကြီးကနာတင်ဆက်တဲ့အခါမှာတော့နောက်ကြောရိုးတွေကျိုးတာနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားပါတယ်အခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါ်လလတန်းရဲ့ American Indian အသုံးနှုန်းသင်ခန်းစာပို့ချက်ချက်ကိုနားဆင်ရအောင်လားရှင်
ဒီနေ့ပြတင်ပြမယ် idiom အသုံးကတော့
blessing in disguise
ဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုညီညွတ်ပါလေဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ညီညွတ်ပြောလို့ရတာပေါ့ရှင် in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီတော့ရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်တာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise I missed the flight to New York. The plane crashed because of bad weather.
ဆိုရဲကအကောင်းဖြစ်လာတယ်ဆိုရင်ဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လာတန်းရဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာရှင်အခုတော့ကျမရဲ့ခဏကိုဆက်လက်ထုတ်လင်းမှာပါလေဘင်းယိုကျော်ယိုခါယိုကျိုးရာရီနဲ့ပတ်သက်လို့အယိုးအထုကုခွဲစိတ်ဆရာဝန်ကြီးနဲ့အယိုးယောဂပညာအငိမ့်စာဌာနမှူးပမောခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါရရှင်
โอเคปามอคดอกเตอร์จอมเนี่ยครับเรารู้မြန်မာနိုင်ငံမှာဒီလေဘင်ယိုကြောယိုခါယိုပေါ့ဆရာเนาะကျိုးရာနဲ့ပတ်သက်ပြီးတော့ဖြစ်တာများလားဆရာကြီ
းတခြားရောက်ဒီလက်ကဒီကတော့တော့မများဘူးပေါ့ဗျာအောင်ခိုင်းမိတာလားအဲ့မဲ့လည်းရှိတော့ရှိပါတယ်သူတပြည့်တော့ကာအက်ဆီဒန့်တော့ဘယ်လိုခြားကြအက်ဆီဒန့်အပေါ်အနေနဲ့ကြာတာလေ ဒီပင်တက်တာပေါ့ဗျာကျွန်တော်ကဆိုပါတီလေပိုင်းမှာဆိုတိုင်းရဲ့အလုံးလုံးတဲ့လူတွေအမေမောကလည်းရေးပေးကြအဲများတာတော့ဟိုလေလောက်တော့ညာပေါ့အဲ့ဒါသူရဲ့တိတ်တက်ကြပါဆိုတော့နောက်ပိုင်းတွေကျင်းနေတဲ့ဒါအဓိကစက်ကနင်သာဆိုးရွားပါလေ
ဟုတ်ကဲ့ဆရာကြီးအခုလိုစိုးစိုးဝဝပေါ်ဆရာနော်ဒီခြေတွေလက်တွေအောက်ပိုင်းတွေတည်ရတာဘာကြောင့်ဖြစ်ရလဲ
လေရိုးရဲ့ကြောရိုးရဲ့ခါရိုးရဲ့ဒီများလေးအားလုံးဒီအတွင်းထဲမှာလိုင်ကောင်းကြီးလို့ပေါ့အခုလည်းတူဆက်ထားလိုက်လိုင်ကောင်းကြီးပြသွားပြီအဲ့ခြေကိုဟုံးတော့ခြေနဲ့ပြီးဆင်းလာတယ်အာရုံရောမှကြီးအာရုံရောမှကြီးကသူ့နေရာလိုက်ပေါ့လေဥမာလက်ကလက်ကအာရုံရောကြီးခြာတွက်သွားတယ်ကြောရိုးဆိုလည်းခန္ဓာကိုယ်ဒီဘက်ပါလေဦးအာရုံရောကြီးခွဲထွက်သွားတယ်အရုံးမရနေပြီးတော့ကြောက်တွေအတွက်အာရုံတွေထွက်သွားတယ်အဲတော့ဒီအာရုံမှကြီးသွားရင်ဒီကောင်းတဲ့ကဲ့ရဲ့အပိုင်းကြည့်လို့ရှိရင်တွားပြီးခင်ဗျာ mid brain ခေါ်တာပေါ့အဲဒီအောက်ကနေပြီးတော့နှလုံးတို့နော်တက်ရှိတာတို့ထိန်းကြတဲ့စင်တာတွေရှိတာပေါ့ဒါတွေပါသွားရင်ချက်ချင်းတွေလေဝကဲလို့မရနော်ဒီ level ရဲ့ဓမ္မတိတွေ mid တို့ပေါ်ပိုင်းတွေကြည့်လို့ရှိရင်ပေါ့နောက်ကျကြတော့ level ရိုးပိုင်းကြည့်လို့ရှိရင်ချိုးလည်းရကြည့်တယ်ခင်ဗျာအဲ့ဒီမှာ crash ဖြစ်သွားလို့ရှိရင်ပေါ့
ဟုတ်ကဲ့နောက်ဒီအောက်ပိုင်းခါယူဘက်ပိုင်းဆိုလို့ရှိရင်
အောက်ပိုင်းဒီခါယူနံပါတ်2ရဲ့အောက်ပိုင်းကအဲ့ဒီမှာရှိတော့ရှားထွက်သွားပြီးမြင်းမီးတွေတော့ပဲခါယူရောမြင်းမီးဖြစ်ပြီးတော့အောက်ကိုခွဲထွက်သွားတာပေါ့ခါယူဆိုလို့ရှိရင်တော့ကျွန်တော်အကြံတော့အောက်ပိုင်းပြတာပေါ့ဒါပြေရေးကြည့်တဲ့ပိုင်းကတော့ရှင်းသွားတာဝန်သွားတာပေါ့အဲ့ဒီမှာဒါမျိုးချိန်ချိန်အာရုံရောပါလာဒါရောပါသွားတယ်ဆိုရင်တော့ရှင်းအချိန်နဲ့ဝမ်ထိန်းနေစက်တယ်အဲ့ဒါလို့ဖြစ်ရင်တော့နောင်လာမဲ့အရေးကတော့တော်လေးဆိုးသွားတာပေါ့
ဟုတ်ကဲ့အဲ့တော့အခုလိုဒီပြင်းပြင်းထန်ထန်ဆင်းနေရောက်မသွားအောင်ဘယ်လိုကာကွယ်သင့်လဲ
ပြင်းများတာကတော့လေရင်းရိုးနဲ့ဒီကြောရိုးနဲ့ခါရိုးနဲ့အဆက်မှာပြင်းများကြတာပေါ့ရိုးတန်းတန်းနည်းနည်းပပဖြစ်နေတဲ့ခံမိတယ်ဒီ instability ပေါ့လေရင်းရိုးကြည့်ခါရိုးကြည့် stable factor တွေရှိပါတယ်ခြေပိုင်းရနဲ့အလယ်ပိုင်းနောက်ပိုင်းပေါ့ဘုံပိုင်းပိုင်းလိုက်လို့ရှိရင်ဒီမှာအရုံရောမှရရှိတယ်။ဒီလျှောက်ထားရဲ့အယိုးရဲ့ပုံစံအစီရဲ့ပုံစံဒါတွေအားလုံးကသူ့ကိုတော်တန်နဲ့မချိမပကန်းနေအောင်ဒီလျှောက်ထားအောင်။အဲ့ဒီဘုံပိုင်းမှာတစ်ပိုင်းပိုင်းဂျိုးရင်းသွားလို့ရှိတယ်။ဒီငယ်မှုမရှိတော့ဘူး။ဒီလိုတဲ့အတွက်ပထမဖြစ်ခံကြမှာအရုံရောမှကြီးမပေဘူးဆိုရင်တော့နောက်ပိုင်းညာချွေတာတဲတာပြူတာနဲ့နောက်ပိုင်းညချိလက်တွေပေပြီးတော့ပို့ပြီးတော့ဆိုးရတဲ့အဖြစ်မျိုးတွေဖြစ်လာနိုင်တာ။အဲ့ဒါကအဓိကကျပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အဓိကရှေးဥသနာပြည့်စုံမှုဘာလို့ရမလဲ
ဒီမှာပြောတော့သူလက်ချူလားမချူလားမက်ဒစ်ချက်လေဘင်းရုပ်အရင်စတော့လေဘင်းရဲ့မျက်နှာရဲ့ခေါင်းရဲ့ဆိုတာယူနစ်တစ်ခုရဲ့လို့သတ်မှတ်ပါတယ်အဲ့မျက်နှာတို့ခေါင်းတို့ကြံရရဲ့လေဘင်းရုပ်ကိုသိနိုင်တယ်အဲ့ဒီအတွက်စမ်းသပ်ကြည့်ဖို့ဆိုပါတယ်စမ်းသပ်တဲ့နေရာတော့လွယ်တယ်လေဘင်းနောက်ကိုလက်ကြီးချက်ပြီးတော့အလေတက်တယ်ကိုအပေါ်အောက်ဒါလေးမြင်ကြည့်လိုက်လို့နာတာပေါ့အာရမ်ချူဆိုလို့ရှိရင်တော့ဒီကြေးကြီးမဖြစ်တော့ဘူးလို့ယူဆရပါမယ်။ရောရောခါရောကြတော့လည်းဒီလိုပဲနောက်ကနေဆိုလက်ကလေးခဲပြီးတော့စမ်းလိုက်လို့ရှိရင်နာတာရှိမှပေါ့။နာရမ်ချူဆိုရင်တော့လည်းခုနပြောလိုဒီကြေးကြီးမဖြစ်နိုင်ဘူး။အဲလက်ဘင်းရိုးမှာအဓိကသဏ္ဍာန်တွေလက်တွေ့ရယ်လက်ဘင်းဖြစ်တယ်လို့ယူဆရပြီးဆိုတာနဲ့တူကြတယ်။ရေးကြည့်တာကစေဗရီဖြစ်ခဲ့သွားပြီဆိုရင်မာတာပြည်သွားမယ်။ဒုက္ခပူရောက်မယ်။
ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီ stability ပေါ့ဆရာနော်တည်ငြိမ်မှုရှိမရှိကြည့်လို့ရောခွဲလို့ရနိုင်လားစမ်းကြည့်မှပဲရနိုင်လားခုနလိုလက်ထက်စမ်းတာမျို
းနည်းနည်းလေးခက်တယ်ဗျဟိုတပေါင်းလေးကြည့်တယ်စက်ကြီးကျိုးနေတယ်လဲနေတယ်ဆိုတော့လည်းဒါတော်တော်လေးကြည့်ရတာပေါ့လေအဲ့လိုမဟုတ်ရင်တော့လည်းတည်ရတော့ခဲရင်ပါအဲ့တော့ဒီလိုလူနာပြည့်ပြည့်ခုနလိုလက်ထက်ပြီးတော့စမ်းလိုက်လို့နည်းနာပဲဆိုတာနဲ့တကြိမ်နဲ့အလုံးဟာ stability ရှိဦးလို့ပဲယူဆရရဒါကကောင်းဆုံးနည်းပဲ
ဟုတ်ကဲ့
ဒီလိုဒီမရှိတဲ့အတိုင်းစိတ်လုံးမှအားနေကြအောင်လို့တောင်းရလို့ရမှာ
ဟုတ်ကဲ့ဆရာ
အဲဒီလေဘင်းရိုးကြော်ရိုးခါရိုးဖြစ်တယ်ဆိုရင်ဒီများဒီများနေသွားတော့မယ်ပထမဆုံးတွေ့တဲ့သူကသူ့ကိုမအားတော့မယ်ကြားပေါ်ဖြစ်ဖြစ်ခုနဲ့တရားတော့မှာ
ဟုတ်ကဲ့ဆရာဆရာကပြောခဲ့တာကမတဲ့နေရာမှာဒီအာုံကျော်မကြီးကိုမထိမိဘူးကအရေးကြီးဆုံးဆိုတော့ဘယ်လိုအတိအကျမအားမလဲ
ကောင်းရင်လေဘင်းရိုးခန္ဓာကိုယ်ရဲ့ကျော်ပိုင်းလက်ပိုင်းခြေပိုင်းအားလုံးကိုမရကြဘူးသူအားလုံးတို့ရဲ့ပေါ့တတုံးကိုမလို့မပါဘူးအားလုံးပြောတတုံးဆိုတာတောင်းတော်ကြီးပေါ့အဲ့လိုတောင်းတော်ကြီးမှဥမာကောင်းကကြိုင်တဲ့လူရှိတယ်ပကုန်းနေရလက်ပြေဟုတ်ပေါ့အဲ့နေရတယောက်ကြိုင်အောင်နောက်ပင်ပကွင်ရုပ်နောက်ကနေတယောက်ကြိုင်အောင်မ ကျောက်ကတယောက်ကန်ရမှာအဲ့လိုကန်တဲ့နေရာမှာ၄ယောက်ပေါ့၄ယောက်ကတရားနေတဲ့မှာ
ဟုတ်ကဲ့ဖြောင်းနေအောင်ပါပါဆ
က်နော်ဘာလို့ one piece ပေါ့တောင်းတော်ကြီးမှာခုမှခေါင်းကမားတဲ့သူကအရင်မမမိဘူးလေအရေးကြီးနောက်ကြံနေလို့လည်းမရဒီနေ့၃ညပြီးတော့၃ဆိုတရားနေတဲ့မှာကြာမယ်အဲ့လိုမနိုင်မှာလည်းပိုးချိုးရတဲ့အပိုင်းတရားလည်းမချနိုင်ပါဘူး
ဟုတ်ကဲ့လေပင်ယိုကျော်ယိုခါယိုကျိုးတာလေးနဲ့ပတ်သက်ပြီးတော့တခြားရေးကြည့်တဲ့ချက်ကော
နောက်နိုင်ငံများမှာတော့အမြဲတမ်းစပ်ပြီးစားရတယ်ပေါ့မှာစစ်နေပါလာပဲလေပင်ယိုဆိုလည်းထိမို့ဟာပါတယ်လေပင်ကျော်ယိုခါယိုတွေကိုဘုံထိမို့မှားလို့ပြုလို့လဲအောင်လုပ်တဲ့စစ်နေဖြစ်ရတဲ့ကျွန်တော်တိုက်စိုးကတော့ဒီကိစ္စမှာကျွန်တော်တွေ့ခဲ့တဲ့ဒီမက်ထရက်ချိုအကြီးမှာလေလုံးနဲ့ခေါင်းပုံနာမျိုးပေါ့အဲမှာမှုလို့မဟုတ်အဲဒီမှာပိုလင်းအပြင်ဘောကိုချက်တာဒီနေရာမှာပေါက်ရှိတဲ့အဲဒီပေါက်ကနေပြီးတော့ဆို့ရှိတဲ့အဲဒီရန်နေပြီးတော့လေးကိုဆုတ်ထုတ်လိုက်ဒီပိုလီအက်လင်းဘောကြီးကတခုတည်းကိုကတ်သွားပြီးတောင်းတော့နေခဲ့တာသူ့ကိုပတ်လိုက်ပြီးတော့လူကိုလက်ကြီးဇာလိုင်းနဲ့လက်ပြလို့ပဲဒါပေမဲ့သူကတောင်းတော့နေဆိုတော့မအတဲရပြလာလွယ်တာပေါ့နောက် movement ကိုလုံးဝမရှိနိုင်တော့သူ့ကိုထိုင်ရနေထားလဲချိုးလို့ရတယ်ဒါတွေက investor ကိုတင်နေတာလေပေါ့လေ
ဟုတ်ကဲ့ချစ်စင်းများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင်ဒီကဏ္ဍကိုကြာတာပတိနေ့ညပိုင်း VOE မြန်မာပိုင်းရဲ့ထုတ်လွှင့်တဲ့အစီအစဉ်မှာလည်းနားဆင်လို့ရပါတယ်။ဒါပြင်ကျမတို့ဒီအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဒီကျမကြီးကဏ္ဍနဲ့ပတ်သက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါ။နေဆက်သတင်းတောက်တွေကတပတ်အတွင်းသတင်းတွေကိုစူးစီးတင်ပြထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့ကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာစစ်ပီးဒုက္ခသည်ထပ်မံတိုးပွားလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဒရက်မီရှဲဟာချင်းပြည်နယ်ကိုလာရောက်ခဲ့တယ်ဆိုတာနဲ့ရဲတပ်ဖွဲ့ဝင်2ဦးကနေချင်းချောင်းသူတို့ဦးကိုအာဓမပြုကျင့်တဲ့လုပ်ရက်အပေါ်ချင်းလူခွင့်ရေးအဖွဲ့ကနေထိရောက်စွာအပြစ်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူးပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကျေးရွာမှာနောက်ထပ်နေရစွန့်ခွာလာသူတွေရှိနေတဲ့အတွက်စစ်ပြေဒုက္ခသည်900ကျော်နေပြီဖြစ်တယ်လို့ဒုက္ခသည်တွေကိုအကူအညီတွားရောက်ပေးခဲ့သူတူဖြစ်တဲ့ကြောက်တော်မြို့ခံကိုဇော်ဝင်းကပြောပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်အောင်လန်းချောင်းကလားကျပင်လုံကျေးရွာနဲ့ပင်ချောင်းကျေးရွာတွေကစစ်ပြေဒုက္ခသည်တွေဖြစ်ကြပြီးစပားစိတ်ကျေးရွာမှာလာရောက်ခိုလုံနေကြတာပါစစ်ပြေဒုက္ခသည်တွေကိုစပားစိတ်ကျေးရွာကစာတင်ကျောင်းမှာယာယီနေရာချထားပေးပြီးရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပြည်내အစိုးရကအကူအညီတွေပေးနေပေမဲ့လုံလောက်မှုမရှိသေးဘူးလို့ကြောက်တော်မျိုးခံတွေကပြောပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှဒါရက်မီရှာဟာချင်းပြည်နယ်မြို့တော်ဟာခါမြို့ကိုပထမဆုံးအကြိမ်တားရောက်ခဲ့ပါတယ်။ဧပြီလ21ရက်နေ့ကအမေရိကန်တမ္မာရဲ့ခရီးစဉ်မှာချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေဌာနဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ Chin Peace and Tranquility ချင်းမြို့တော်တပ်ဦး CNF ကောင်ဆောင်တွေမြို့မီမြို့ဖတွေနဲ့တွေ့ဆုံပြီးလက်ရှိငြိမ်းချမ်းရေးကိစ္စတွေပြောဆိုခဲ့ကြပါတယ်။ဒါပြင်ချင်းမီဒီယာဓမ္မတွေနဲ့တချင်းလန်ပို့စ်ရုံးခန်းမှာတွေ့ဆုံခဲ့ကြပြီးချင်းမီဒီယာများရဲ့လက်ရှိအခြေအနေစိန်ခေါ်မှုတွေကိုရှင်းလင်းတင်ပြခဲ့ကြတယ်လို့တချင်းလန်ပို့စ်အက်ဒီတာချုပ်ဆလိုင်းမန်ဟယဲလျံကပြောပါတယ်
ကချင်ပြည်နယ်အတွင်းမူးယစ်ဆေးဝါးသုံးစွဲမှုများပြားနေတဲ့အခြေအနေကြောင့်မြစ်ကြီးနားမြို့ကချင်လူထုအစည်းအဝေးကနေဧပြီလ25ရက်နေ့ကိုမူးယစ်ဆေးဝါးတိုက်ဖြတ်စစ်ကြေညာတဲ့နေ့ရက် Anti Drug Day D-Day အဖြစ်သတ်မှတ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကချင်ပြည်နယ်အတွင်းမူးယစ်ဆေးဝါးကိုသုံးစွဲမှုနောက်ဆက်တွဲပြဿနာတွေအနေနဲ့လူရက်မှုခိုးမှုအိမ်ဖောက်ထွင်းမှုတွေအပြင်မိသားစုတွင်ပြဿနာတွေနဲ့ HIV ရောဂါနဲ့သေဆုံးသူနှစ်စဉ်ရာနဲ့ချီရှိနေသလိုမူးယစ်ဆေးဝါးမှုနဲ့ထောင်ဒဏ်ချမှတ်ခံရသူနှစ်စဉ်9000နဲ့8000ကြားရှိနေတယ်လို့လူထုအခြေပြုမူးယစ်တိုက်ဖြတ်ရေးအဖွဲ့အတွင်းရေးမှူးဦးအွန်ခွန်တန်ကွန်းကပြောပါတယ်ဧပြီလ25ရက်နေ့မြစ်ကြီးနားမြို့ကချင်လူထုကပြုလုပ်တဲ့ကချင်ပြည်နယ်မူးယစ်ဆေးဝါးတိုက်ဖြတ်ရေးနေ့စစ်ကြေညာတဲ့နေ့ကိုလူအင်အား 1,500 ကျော်တက်ရောက်ခဲ့ကြပါတယ်
။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဇေလန်ကျေးရွာအုပ်စုမှရှိတဲ့ရှမ်းဧကရိနားမြို့ဟောင်းနဲ့တမိုင်းဝင်လွယ်ဒိမုံတောင်ကိုတဘာဝပဝင်းကျင်ထိန်ထိန်ဖို့တမိုင်းမှန်တည်ရှိဖို့အတွက်ရှမ်းပြည်မြောက်ပိုင်းဆက်တုံးမြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းကမိုင်းရှူဂျေတီမိုင်းကင်ဘက်ကလူငယ် 1,800 ကျော်ကနေတွားရောက်လည်လာခဲ့ကြပါတယ်။ဧပြီလ25ရက်နေ့မှာတမိုင်းဝင်လွယ်ဒိမုံနားမြို့ရိုးတောင်ကိုတက်ရောက်ပြီး26ရက်နေ့မှာရှမ်းတမိုင်းပညာရှင်တွေဖြစ်တဲ့ဆရာတော်ဇော်တင်းတိုင်းဆရာမနန်းခူးဆန်းစာဆူတော်စရိကာခမ်စံပိုက်အက်ဒီတာချုပ်ခွန်းကာယန်းနဲ့စာရေးဆရာတမိုင်းဆရာခွန်ယုံချိုတို့ကစာပေဟောပြောကြပါတယ်အတ္တိကကတော့လူငယ်တွေတမိုင်းမှန်သိရှိဖို့နဲ့ဒေတာတွင်ထွက်ရှိတဲ့တရားစာတာနဲ့တဘာဝပတ်ဝန်းကျင်တွေကိုလက်တွဲကာကွယ်ဖို့ဖြစ်တယ်လို့တောင်တက်ခီးစင်ဦးဆောင်ကော်မတီဝင်ဆိုင်ပါကပြောပါတယ်
ကရင်အမျိုးသားညီလာခံကျင့်ပသွားနိုင်ဖို့ပြည်တွင်းပြည်ပမှာရှိတဲ့ကရင်အဖွဲ့စည်းပေါင်းစုံပါဝင်ဆွေးနွေးလို့ရမယ်ကရင်အမျိုးသားနှီးနှောဖလှယ်ပွဲတရက်ကိုလာမယ်မေလ3ရက်ပိုင်းမှာကျင့်ပသွားမှာဖြစ်ပါတယ်လက်ရှိနိုင်ငံရေးပြုတ်ပြင်ပြောင်းလဲရေးအခြေအနေနဲ့ကရင်အမျိုးသားအနာဂတ်အရေးအတွက်တွေ့ဆုံဆွေးနွေးဖို့ကရင်ညီလာခံမကျင့်ပခင်နှီးနှောဖလှယ်ပွဲကိုအရင်ကျင့်ပသွားမှာဖြစ်တယ်လို့နှီးနှောဖလှယ်ပွဲဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဘဒူစောလာထွန်းကတော့ပြောပါတယ်နှီးနှောဖလှယ်ပွဲကိုတော့ KNU ထိန်းချုပ်ရနေမြန်မာပြုလုပ်သွားမှာဖြစ်ပြီးတော့ကရင်အနာဂတ်စီမံကိန်းအတွက်ဆုံးဖြတ်ချက်ချခြင်းနဲ့အကောင့်အထည်ဖော်လှုပ်ဆောင်နိုင်ဖို့လက်ရှိနိုင်ငံရေးဖြစ်စဉ်မှာကရင်အမျိုးသားအတွက်အာမခံရှိမဲ့အကြောင်းအရာတွေကိုလည်းထည့်သွင်းဆွေးနွေးသွားမှာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်အထက်ပိုင်းတွန်းဆန်မြို့မှာပြီးခဲ့တဲ့ဧပြီလဒုတိယအပတ်ကအသက်မပြည့်သေးတဲ့ချင်းအမျိုးသမီးငယ်တဦးကိုရဲနှစ်ဦးကအတမပြုကျင့်တဲ့ကိစ္စကိုချင်းလူခွင့်ရဲ့အဖွဲ့ကနေပြင်းပြင်းထန်ထန်ပစ်တင်လိုက်ပြီးတရားဥပဒေကြောင့်အရပြစ်မှုကျူးလွန်သူတွေကိုထိရောက်စွာအပြစ်ပေးဖို့တောင်းဆိုလိုက်ပါတယ်။အကြောင်းဆုံးကိုတော့ slide ကနေစူးစီးထားပြီးတော့နူပန်ကနေအခုလိုတင်ဆက်ပေးထားပါတယ်ရှင်။
ချင်းပြည်နယ်တွန်းဆန်မြို့ခေါလိုင်ကိုဆန်ရက်ကွက်မှာနေထိုင်တဲ့အသက်15နှစ်အရွယ်ရှစ်တန်းကျောင်းသူချင်းအမျိုးသမီးငယ်ကိုတွန်းဆန်မြို့ရဲတပ်ဖွဲ့ကဒုတက်ချက်အဆင့်ရှိသူဖြိုးကိုကိုနဲ့ဖြိုးပိုင်တို့နှစ်ဦးကနေအတင်းအဓမ္မပြုကျင့်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းလူအခွင့်အရေးအဖွဲ့ CHRO ကနေအပြစ်အထံပြစ်တင်ရှုံချလိုက်ပြီးတရားဥပဒေလမ်းကြောင်းအရာထိထိရောက်ရောက်အပြစ်ပေးဖို့တောင်းဆိုတယ်လို့အဖွဲ့ရဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ်
ဒီလိုမကဖွဲ့ရုံချင်မကပဲသူတို့ကိုယ်တိုင်အတက်မချိသေးတဲ့ကလေးတယောက်ကိုခုလိုမျိုးလိန်နေဆက်ချာပြီးတော့မှဟိုအဓမ္မချင်းရဲ့အပေါ်မှာတော့ပြတော်ကြီးကိုတုံ့ချချချကောင်းတဲ့ချင်းတွေတခုလိုကျမတို့သုံးတက်တယ်ကျမတို့ပြစ်တင်ရှုတ်ချတာလည်းဒီတရားနည်းလမ်းကိစ္စနဲ့ဒီချင်းမှုချုံုံထားတဲ့ဒီရဲသားနှစ်ယောက်ကိုဖိဖိရရပြေးယူအစ်တန်ချမှတ်ပြီးတော့ကျမတို့တောင်းဆိုထားတယ်
ပြစ်မှုကျူးလွန်သူရဲနှူးကိုအေးအေးယူထားတယ်လို့တွန်းဆန်မျိုးမရဲစခန်းကဒုရဲမှူးထိန်ဝင်းကအခုလိုပြောပါတယ
်ဒီရချုပ်ကိုလည်းဒီကြာအရင်ချုပ်ပိုင်းတော့တော့ပေါ်တော့ပေါ့နော်ဒီမကော်ရဲပဲနဲ့သူကအလီမရီတော့ပြဒီမကော်ရဲပဲနဲ့သူကဖိုင်တူနန်းခွဲမှာခေါ်တော့ပြီးတော့ဒါဟိုတာမေးပြီးနေပေါ့လေနော်ဒီတော့ဂျမန်ကြီးချုပ်တာကပါလေ
ရေးသားနှစ်ဦးဟာသူတို့ကျူးလွန်တဲ့အပြစ်အတွက်ပုံမှ386မင်းဆောင်114နဲ့အမှုဖွင့်အေးအေးယူဖမ်းဆီးလိုက်ပြီလို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်အတွင်းမှာအခုလိုအစိုးရတပ်မတော်ရဲတပ်သားတွေရဲ့အတင်းအဓမ္မပြုကျင့်မှုတွေ ကိုမကြာခဏဖြစ်ပွားလက်ရှိပြီးပြစ်မှုကျူးလွန်သူတွေကိုတရားနည်းလမ်းကျအပြစ်ပေးအရေးယူတာမျိုးတွေမရှိခဲ့ဘူးလို့ချင်းလူအခွင့်ရေးအဖွဲ့စီမံကိန်းအရာရှိမိုင်တင်းယူမွန်ကပြောပါတယ်အခုတွန်းဆန်မြို့မှာဖြစ်ပွားတဲ့မဒိမ့်မှုမှာလည်းပြစ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အပြစ်ပေးအရေးယူမှုရှိမရှိအခြေအနေကိုစောင့်ကြည့်သွားမယ်လို့လည်းချင်းလူအခွင့်ရေးအဖွဲ့စီမံကိန်းအရာရှိမိုင်တင်းယူမွန်ကပြောပါတယ်
ဆက်ပြီးတော့ကမ္ဘာအကြီးဆုံးလျောင်းတော်မူဖရာကြီးကိုတီထားကိုးကွယ်ခဲ့တဲ့မွန်ပြည်နယ်မုဒုံမြို့နယ်ဝင်းစိန်တောရဆရာတော်အကမဟာတတ္တမဇောတိကတဇဗဒ္ဒန္တကေတရာဟာဧပြီလ26ရက်နေ့မှာပြန်လည်တော်မူခဲ့ပြီးဖြစ်ပါတယ်။ဆရာတော်ရဲ့ယုတ်ကလတ်တော်ကိုအမြဲတမ်းပူဇော်ထားမှာဖြစ်ပြီးဆရာတော်ရဲ့သာသနာပြုကြိုးပမ်းချက်တွေကြောင့်အစားထိုးလို့မရတဲ့ဆုံးရှုံးမှုလို့လည်းပြောဆိုနေကြတဲ့အခြေအနေတွေကိုတော့မင်းစနိုင်းကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်။ပြန်လွန်တော်မူသွားပြီဖြစ်တဲ့မွန်ပြည်နယ်ရဲ့ထင်ကရဝိစိန်တော်ရကျောင်းဆရာတော်အရှင်ကေသရရဲ့ယုတ်ကလတော်ကိုအမြဲတမ်းပူဇော်ခံထားမယ်လို့ဝိစိန်ကျောင်းဂောဘကဥက္ကဋ္ဌဒေါက်တာမြည်ဦးကအခုလိုပြောပါတယ
်။ဆရာတော်ကြီးရဲ့ဇာမနာခံတော်ကျွန်တော်နှစ်ပိုင်းကြည့်ပါမှာဖြစ်တယ်။ပထမကဒီဓမ္မယုံမှာပဲကျွန်တော်ပူဇော်ခံမယ်ခေါင်းကဖြေမှန်ကောင်းမှထားမယ်။ရာကြီးစာညောင်းဆရာတော်မွေးနေ့ဖြစ်တဲ့ကြာသူလားစုတ်ဆယ်ရက်နေ့2016ခုဇန်နဝါရီလောက်မှာကြာ
သက်တော်95နှစ်ဘွားတော်45ဝါရှိပြီးတော့လူကြီးယောဂာနဲ့ရန်ကုန်မြို့မှာစေဝါကုသနေစဉ်တွင်ဆရာတော်ပြန်လွန်တော်မူသွားတာပါဆရာတော်ပြန်လွန်တော်မူသွားတာဟာအစာထိုးမရတဲ့ဆုံးရှုံးမှုတစ်ခုလို့ခံစားရတယ်လို့မော်လမြိုင်မြို့ကတယကာဦးတန်းဝင်းကပြောပါတယ
်ဆရာတော်ပြန်လွန်မှုမဲ့အစာသိပေးလို့ရရင်ကိုပါသေးလိုက်ရှင်အဲ့ဒီလောက်ခံတယ်
ဆရာတော်ဟာဝင်းစိန်သာသနာပြုဧရိယာတွင်းမှာတမကအနေနဲ့ရရမှာသာသနာပြုလုပ်ငန်းတွေလူမှုအကျိုးပြုလုပ်ငန်းပေါင်းများစွာကိုလည်းလှုပ်ဆောင်ခဲ့တယ်လို့ဆရာတော်ရဲ့တရားကတူကအခုလိုပြောပါတယ
်အခုဆိုရင်ဆရာတော်ရဲ့သာသနာပြုတဲ့ဧရိယာဆိုရင်ဧက900ညီပါပေါ့ဈေးကြီးပထိုးပေါင်း600ကျော်ရှိတယ်သာသနီကအဆောက်အဦပေါင်း30ကျော်ရှိပါတယ
်ဝင်းစိန်တောရချောင်းဆရာတော်ဟာကမ္ဘာအကြီးဆုံးအတောင်400ပြည့်လျှောင်းတော်မူဘုရားကိုတည်စားပြီးတော့လက်ရှိမှာအတောင်600ပြည့်လျှောင်းတော်မူဗုဒ္ဓရုပ်ပွားတော်ကိုတည်ထားလျက်ရှိနေပါတယ်။အခုလိုသာသနာကျိုးကိုတည်ဖို့ဆောင်ရွက်နေတဲ့ဆရာတော်ကို2003ခုနှစ်မှာနိုင်ငံတော်ဆုရကနေအက္ကမဟာဓမ္မဇောတိကတစ္ဆဘွဲ့တော်နဲ့2014ခုနှစ်မှာအဘိဓစ္စအက္ကမဟာဓမ္မဇောတိကဘွဲ့တော်ကိုချီးမြှင့်ခြင်းခံရပြီးအခုလာမယ့်မေလ10ရက်နေ့မှာလည်းထိုင်းနိုင်ငံမဟာချူလာလန်ကောင်အယုဒ္ဓယဗုဒ္ဓတက္ကရူကြီးကနေဂုံတူးဆောင်ဒေါက်တာဘွဲ့ကိုဆက်ကပ်လှူဒန်းဖို့လည်းရှိနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကြီးရွာမှာစစ်ပြေဒုက္ခသည်ထပ်မံတိုးပွားလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဒရစ်မီရှယ်ရဲ့ချင်းပြည်နယ်ခရီးစဉ်အတွင်းချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ချင်းအမျိုးသားတပ်ဦး CNF ခေါင်းဆောင်တွေအပါအဝင်ချင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
နေဆက်တဲ့နေတော့တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလှအစီအစဉ်ပါရှင်။တောက်ကြနေနေနဲ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်။ဂျတာဆူလက်ထက်မှာပထမဆုံးအကြိမ်ဖြစ်တဲ့ထူးထူးယူကောက်ပွဲတွေကိုအခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်။လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာနာဘိုင်းရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်ပါလဲအခုလာမဲ့စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ်ဆွေးနွေးလူရာမင်းမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုချုပ်တင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်စနေနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
အသက်82နှစ်အရွယ်တရုတ်ဝါရင်သတင်းစာဆီယာမ ခေါင်းယူကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအတွက်အပြစ်ရှိတယ်ဆိုပြီးဘေကျင်းတရားရုံးတစ်ခုကထောင်ဒဏ်ခုနှစ်နှစ်ချမှတ်လိုက်ပါတယ်။မစ်ခေါင်းအနေနဲ့အယူခံဝင်ဖို့ရှိတယ်လို့သူရှိနေတဲ့မိသားစုဝင်တွေကပြောပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအတွက်မစ်ခေါင်းကိုဆွဲချက်တင်တာဟာအဓိပ္ပာယ်မရှိဘူးလို့သူရှိနေတဲ့သူ့ကိုထောက်ခံသူတွေကယူဆနေတာပါ။သူပေါက်ကြားစေခဲ့တယ်လို့ဆွဆွဲခံရတဲ့ Communist Party ရဲ့ညွှန်ကြားချက်တွေကိုအစိုးရ website စာမျက်နှာတွေပေါ်မှာအကျဉ်းချုပ်ပြီးကြေကြေပြန့်ပြန့်ဖော်ပြခဲ့ပါတယ်။မှတ်တမ်းနံပါတ်6လို့နာမည်ပေးထားတဲ့ညွှန်ကြားချက်ကအနောက်တိုင်းဒီမိုကရေစီလူတိုင်းတန်းတူခံစားခွင့်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့သတင်းလွတ်လပ်ခွင့်တွေတရုတ်နိုင်ငံထဲမှာမပြန့်နှံ့အောင်နှိမ်နှင်းဖို့အစီအစဉ်တွေကိုဖော်ပြထားတာပါ။ Miss Gao ဟာ1989ခုနှစ်ကလေးကသတင်းဌာနတော်တော်များများအတွက်သတင်းတွေရေးသားဖော်ပြလာခဲ့သူဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်အတွက်နှစ်ပေါင်းများစွာမြှုပ်နှံပြီးလှုပ်လာတာကြောင့်လဲတက္ကသိုလ်2000ခုနှစ်မှာကမ္ဘာသတင်းလွတ်လပ်ခွင့်သူရဲကောင်းစုကိုရခဲ့တာအပါအဝင်အခြားစုတွေလည်းအမြောက်များရခဲ့ပါတယ်။သူ့ရဲ့သတင်းဖော်ပြမှုတွေကြောင့်အကြိမ်ပေါင်းများစွာအဖမ်းဆီးခံရပြီးပထမအဆုံးအဖမ်းခံရတာကတော့ TNMN ရင်ပြင်တပ်ဖြတ်မှုရေးခင်းပြီး1989ခုနှစ်မှာဖြစ်ပါတယ်။1993ခုနှစ်တုန်းကလည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ပဲထောင်ချောင်းနှင့်ချမှတ်ခံရဘူးပါတယ်။အခုနောက်ဆုံးတစ်ခေါက်ကတော့ TNMN ရင်မြင်အရေးခင်25နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်နေ့မရောက်ခင်2014ခုဧပြီလ24ရက်နေ့မှာခေါင်းယူထိမ့်သိမ့်ခံရတာပါ။2014ခုမေလ10ရက်နေ့ကနိုင်ငံပိုင်ရုပ်မြင်သံကြားမှာခေါင်းယူကနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုကျူးလွန်တယ်လို့ဝန်ခံပြောဆိုသွားပေမဲ့သူဒီလိုပြောဆိုတာဟာချင်းချောက်ဖိအားပေးမှုတွေကြောင့်ဖြစ်တယ်လို့ခေါင်းယူကနောက်ပိုင်းမှာပြောခဲ့ပါတယ်။ခေါင်းယူကိုထောင်ဒဏ်ခုနှစ်နှစ်ချမှတ်လိုက်ပြီလို့ဧပြီလ18ရက်နေ့ကကြေညာလိုက်ပြီးနောက်မစ်ခေါင်းကိုချက်ချင်းလှုပ်ပေးဖို့အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရသူမာရီဟပ်ကတရုတ်အာဏာပိုင်တွေကိုတောင်းဆိုခဲ့တယ်လို့လူအခွင့်အရေးနဲ့ပတ်သက်လို့နိုင်ငံတကာကလိုက်နာတင်တဲ့အတိုင်းတရုတ်အစိုးရကလေးစားလိုက်နာဖို့လည်းတောင်းဆိုလိုက်ပါတယ်။နိုင်ငံသားသတင်းဌာနတစ်ခုကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားစေခဲ့တဲ့ဆွဆွဲချက်နဲ့မစ်ကောကိုတရားရုံးမှာတကပိတ်စီရင်ပြီးထောင်ဒဏ်ခုနှစ်နှစ်ချမှတ်ခဲ့တာအတွက်အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်မိကြောင်းမစ်ဟော့ကသတင်းတောက်တွေကိုပြောပါတယ်မစ်ကောယူပေါ်အခုလိုပြစ်ဒဏ်ချမှတ်ပြလိုက်တာဟာအများအကျွတ်ဆောင်ရွက်ပေးနေတဲ့ပူတီချောင်လိုရှင်နေမျိုးတွေလိမ်မိုင်းဆိုင်ရာစော်ကားခံရမှုကိုစန့်ကျင်ဆန္ဒပြဖို့စီစဉ်ခဲ့လို့အဖမ်းခံရတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူ၅ဦးအပြင်သတင်းသမားတွေဘာသာရေးခေါင်းဆောင်တွေအပါအဝင်တရုတ်အစိုးရရဲ့မူဝါဒနဲ့လှုပ်ဆောင်ချက်တွေကိုငြိမ်းချမ်းတဲ့နီးနဲ့မေကွန်ထုတ်သူတွေအတွက်စိုးရိမ်စရာကောင်းတဲ့တရုတ်အစိုးရရဲ့လုပ်ရက်ပဲဖြစ်တယ်လို့မစ်မာရီဟပ်ကပြောကြားသွားခဲ့ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ပြခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအကျဉ်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘော်တီမိုးမြို့မှာရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားခြင်းတွင်လူမဲမျိုးသားငယ်တူသေဆုံးသွားတဲ့ဖြစ်ရပ်ပေါ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးတာကြာတာပြည်နယ်ကပြီးဆုံးသွားပါပြီ။စင်ခန်းစာကိုရဲတပ်ဖွဲ့ကအစိုးရရှေ့နေတွေလက်ထက်အလိုက်ပြီးဖြစ်ပြီးလူငယ်ကိုဖမ်းဆီးထားမှာပါဝင်တဲ့ရဲတပ်ဖွဲ့ဝင်တွေကိုတရားစွဲသည့်မတင်ဆိုတာရှေ့နေတွေကဆုံးဖြတ်ကြမှာပါ။ဒီပေါ်နိုင်ငံမှာပြီးခဲ့တဲ့သတင်းပေါ်တွင်လှုပ်သွားခဲ့တဲ့ငလျင်ကြောင့်ပျက်စီးသွားတဲ့ဆော်ဦးတွေကြားကနောက်ထပ်လူ2ဦးကိုကြာသပတေးနေ့မှာကယ်တင်လိုက်နိုင်ပါတယ်။ငလျင်ကြောင့်သေဆုံးသူအရေအတွက်6000နီးပါးဖြစ်လာနေတဲ့အချိန်မှာပဲအခုလိုထပ်ပြီးကယ်တင်နိုင်တာပါ။ပျို့ချနေတဲ့တဲခုခံဆော်ဦးပြောက်ကနေအသက်15နှစ်အရွယ်လူငယ်လေး2ဦးနဲ့အသက်30အရွယ်ဟိုတယ်မြို့ပေါ်ကြောင့်ဝန်ထမ်း2ဦးတို့ကိုကယ်တင်လိုက်နိုင်တာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာမေဒီနေ့ဒီကနေ့မှကျင်းပမယ့်ထင်ရှားတဲ့စပိန်စီပြိုင်ပွဲတစ်ခုကိုတိုက်ခိုက်မဲ့အစ္စလာမ်ဆွန်ရောက်ဝါဒီတွေရဲ့အကြံစည်ဆိုတာကိုဟန်တားလိုက်နိုင်တယ်လို့ဂျာမန်ရဲ့တပ်ဖွဲ့ကကြာသပတေးနေ့မှာပြောပါတယ်။တူရကီနယ်ဘွားဂျာမန်နိုင်ငံသားနဲ့သူ့ရဲ့ဇနီးဖြစ်သူတူရကီနိုင်ငံသူတို့ကိုဖရန့်ဖုတ်မြို့ရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ဖောက်ခွဲပစ္စည်းတွေလုလုရတဲ့ဓာတ်ပုစ္စည်းအများပြားကိုအမျိုးသားတဦးကထူးထူးခြားခြားလာဝယ်သွားတဲ့အကြောင်းကုမ္ပဏီဆိုင်တစ်ခုရဲ့လူသမားကရဲတပ်ဖွဲ့ကိုအကြောင်းကြားခဲ့ပြီးတဲ့နောက်အဒီလိုဖမ်းဆီးတာတွေဖြစ်လာတာပါ။အမေရိကန်ပြည်ထောင်စုကစီးပွားရေးအရတခတ်အရေးယူထားတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကိုစီးရင်တဲ့ကနေပြဖြတ်ပေးတဲ့နယ်လူပြည်ထောင်စုမြန်မာနိုင်ငံကုန်သင်များနဲ့စမုလမှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကပြောလိုက်ပါတယ်။ဦးဝင်းအောင်ကိုယ်တိုင်ကအဲ့ဒီအရေးယူခံထားရတဲ့စီးရင်တဲ့ကနေမကြခင်ရပိုင်းကမှပယ်ဖျက်ခံထားရတာပါ။အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပို့ကုန်သွင်းကုန် US Exim Bank ကိုပြုပြင်ပြောင်းလဲရေးတချို့လုပ်ဖို့လိုအပ်တယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ပင်နာကပြောလိုက်ပါတယ်။ Exim Bank ဟာမြန်မာနိုင်ငံမှာလည်းလုပ်ငန်းတွေလုပ်နေတဲ့ဘဏ်ဖြစ်ပါတယ်ခင်ဗျာ။
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တောက်ကြနေညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။ VOA ရုပ်သံအစီအစဉ်ကိုတော့ည9နာရီကနေ9နာရီခွဲမှာထုတ်လွှင့်မှာပါရှင်။နားဆင်ကြည့်ရှုကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.